Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်မှာတော်ရရှင်နေ BND ရဲ့အတွေ့အကြုံကိုဝေးကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ10ရက်စနေနေ့မနေ့ခင်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24/50/51နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါစတင်ထုတ်လွှင့်နေပါပြီခင်ဗျာဝင်အောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ပါအခုမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါမျက်စစ်မီတာကတွေမပေးဘဲနဲ့ဆက်လုပ်နေမယ်ဆိုရင်တော့မီးဖြတ်ပြင်မယ်လို့မျက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကသတိပေးလိုက်ပါတယ် COVID-19 ကူးစက်မှုအခြေအနေမြန်မာနိုင်ငံမှာအတော်ဆိုးဝါးနေချိန်မှာပဲ COVID ကာကွယ်ဆေးနှစ်တန်းရုရှားကနေရမယ်လို့မြန်မာစစ်ကောင်းဆောင်ကပြောကြားလိုက်ပါတယ်ထိုင်းနိုင်ငံမှာတော့ဘန်ကောက်နဲ့ဝင်းချင်ဒေသ6ခုအတွက်ကာဖျူးမိန့်တွေထုတ်ပြန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါကိုညောင်ဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေပါတယ်။ဒါဟာမျိုးပီစာပြောင်းပို့ကြောင့်အခုလိုကူးစက်တာမျိုးဟုတ်ပါရဲ့လား။ရခိုင်ပြည်နယ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလှသိန်းပြောတာကတော
့ဒီကျွန်တော်တို့စီမှာငိုကိုဗစ် -19 သူ original မျိုးက third wave ကိုသွားလာလားမျိုးကွဲလာသလားဆိုတာကိုဒီမှာဓာတ်ခွဲခံမရှိတဲ့အတွက်ကြောင့်မပြောနိုင်ဘူးပြောပါတယ်။ဆိုတော့ဒီဟာကတော့
ဒီလိုသတင်းနဲ့အတူကချင်ဒေသနဲ့ထိုင်းနိုင်ငံဘက်မှပါကိုဗစ်တွေဒီကူးစက်မှုပြင်းထန်လာတဲ့သတင်းကိုဒီကနေ့မနေ့ခင်းမှာတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာအမျိုးသမီးကဏ္ဍသုဒ္ဓဆောင်လင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိနေပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတန်နဲ့ကိုကမောင်စိုးမင်းတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
။ရစင်မီတာကတွေမပေးဘဲနဲ့ဆက်လုပ်နေမယ်ဆိုရင်မီးဖြတ်မယ်လို့ရစင်နဲ့စွမ်းအင်ဝန်ကြီးဌာနကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာ February 1ရက်နေ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့မီတာကအပါအဝင်အခွန်အခတွေမပေးဖို့အတွက်လှုပ်ရှားမှုတွေပေါ်ပေါက်လာခဲ့ရကနေအာဏာပိုင်တွေကတောက်ကြံနေကပဲသတိပေးလိုက်တာပါ။တချို့နေရာတွေမှာလုံခြုံရေးအာဏာပိုင်တွေနဲ့အတူရစစ်ဌာနဝန်ထမ်းတွေမီတာကလိုက်ပြီးကောက်ခံနေတာတွေရှိတယ်လို့လည်းရန်ကုန်မြို့ကန်တယောက်က VOA ကိုပြောပါတယ်။
အဲ့မိုင်းရက်ကလေးကားနဲ့လိုက်អော်တယ်လေလိုက်អော်ပြီးနောက်ရက်ကျတော့မီတာတော်ကြီးရောက်တာဖြစ်နေရှိပြီးတော့ဘူမီတာလာဆောင်ခိုင်းလေအဲ့ဒီငွေနေတယ်ပေါ့နော်နင်းလေးလာဆောင်ခိုင်းပြီးတော့မှတော်မီးပြန်တယ်က
ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ပြည်သူတွေအခက်အခဲဖြစ်နေကြတယ်မို့မီတာကတွေဆောင်စရာမလိုဘဲနဲ့ကင်းလွတ်ခွင့်ပေးထားတယ်လို့ကြေညာထားတာပါမီတာကတွေပေးဆောင်ကြဖို့အတွက်အနာဘိုင်းတွေသတိပေးခဲ့တဲ့နေမှာပဲမီတာဆောင်ရတဲ့လျှက်စစ်ဌာနရုံးတွေကိုပြတ်မှတ်ထားပြီးတိုက်ခိုက်မှုတွေရှိခဲ့ပါတယ်။တောက်ကြံတွေကရန်ကုန်လမ်းမတော်စမ်းကြောင်းနဲ့မင်္ဂလာတုံမြို့နယ်တွေကရုံးတွေမှာအသေးစားဘုံကွဲမှုတွေဖြစ်ခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။တိုက်ခိုက်မှုတွေအတွင်းထိခိုက်မှုတော့မရှိခဲ့ပါဘူး။ပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကလည်းရန်ကုန်တိုင်းတွေကမြို့နယ်တချို့မှာရှိတဲ့လျှက်စစ်မီတာရုံးတွေမှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ
်။တကြောပြန်ကိုဗစ်ကရောဂါကူးစက်မှုတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံကိုရုရှားနိုင်ငံကကိုဗစ်ကရောဂါကာကွယ်ဆေးနှစ်သန်းဒီလကစပေးပို့မှာဖြစ်ကြောင်းမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောပါတယ်မြန်မာနိုင်ငံမှာကာယောဂါကူးစက်မှုတွေတိုးလာနေချိန်မှာအကူအညီပေးဖို့ရုရှားကာကွယ်ရေးဌာနအစစ်မြေအရာရှိတွေကကြေပေးခဲ့တာလို့လည်းဆိုပါတယ်ကာကွယ်ဆေးနှစ်သန်းတောင်းခံတာကိုပေးမယ်လို့ကြေပြေးတဲ့အကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်ကိုစစ်တပ်ပိုင်မြောက်ဝတီသတင်းမှာဖော်ပြထားပါတယ်ရုရှားနိုင်ငံကထုတ်လုပ်တဲ့ Sputnik V ကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသုံးစွဲခွင့်တရားဝင်အတိမပြုရသေးပေမဲ့မြန်မာနိုင်ငံရဲ့အိန္ဒိချင်းအိန္ဒိယအပါအဝင်အာရှနိုင်ငံတချို့မှာအရေးပေါ်သုံးစွဲဖို့ခွင့်ပြုထားပါတယ်။ပိုချုံမှုကြီးမင်းအောင်လှိုင်ကတော့ရုရှားထုတ်ကာကွယ်ဆေး9တန်းရဖို့ကြိုးပမ်းနေကြောင်းရုရှားနိုင်ငံကိုတွားရောက်ခဲ့တဲ့ပြီးခဲ့တဲ့လထဲမှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာကာယောဂါတွေကူးစက်မှုနဲ့သေဆုံးမှုတွေစံချိန်တင်တိုးလာနေချိန်မှာပဲမြန်မာစစ်ကောင်းဆောင်ရဲ့ပြောကြားချက်ထွက်ပေါ်လာခဲ့တာပါဒီသတင်းပတ်ထဲမှာပဲယောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာတဲ့နေရာမှာကျန်းမာရေးနဲ့အာဇာဝင်ကြီးဌာနရဲ့တောက်ကြာနေည8:00ထုတ်ပြန်ချက်အရသေဆုံးသူ64ဦးကူးစက်သူ4320အထိရှိကြောင်းဒါဟာဒီသတင်းပတ်ထဲမှာအများဆုံးဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာကိုဗစ်ယောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်ဗန်ကောက်မြို့တော်နဲ့အနီးအနားဒေသ6ခုမှာညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်ကိုဗစ်တတိယလှိုင်းထံကိုခန်းနေရတဲ့ထိုင်းနိုင်ငံမှာကူးစက်သူလူနာသစ်က 9200ကျော်နဲ့တေဆွန်အသူက82ဦးရှိတယ်လို့အတည်ပြုလိုက်တဲ့တောက်ကြနေမှာပဲညမထွက်အမင်ကိုချိန်ညာလိုက်တာဖြစ်ပါတယ
် Firstly of course avoid making unnecessary travel trips
မလို့အရင်အပြင်မထွက်ကြဖို့နဲ့ည9:00ကနေမနေ့4:00အထိအိမ်ထဲမှာပဲနေကြမှာဖြစ်ပါတယ်လို့ထိုင်း COVID-19 ဆိုင်ရာစီမံခန့်ခွဲဘဟုဌာန CCS ပြောခွင့်ရနတာပန်နူနော့ပိုကန်ကပြောသွားတာပါညမထွက်ရအမင်ဟာဇူလိုင်လ12ရက်နေ့တနင်္လာနေ့မှာစအသက်ဝင်မှာဖြစ်တယ်လို့လည်းပြောပါတယ်ညမထွက်ရအမင်ပြန်ကာယောဂထိန်းချုပ်ရေးကန့်သက်ချက်တွေထုတ်ပြန်ခဲ့ရမှာတော့အများပြည်သူသုံးပို့ဆောင်ရေးလုပ်ငန်းအလုံးကိုပိတ်ထားမှာဖြစ်ပြီးစူပါမားကတ်စားသောက်ဆိုင်ဘဏ်ဆေးဆိုင်နဲ့လျှက်စစ်ပစ္စည်းဆိုင်တွေလိုမရှိမဖြစ်လုပ်ငန်းတွေကလွယ်ပြီးတခြားလုပ်ငန်းတွေကိုလည်းပိတ်ထားမှာဖြစ်ပါတယ်တန်နိုင်တဲ့အိမ်ထဲမှာနေဖို့ငါးဦးတဲ့ပို့ပြီးလူမစုဖို့နဲ့မလို့အဖဲခီးသွားတာမလုပ်ဖို့လဲညွှန်ကြားထားတာပါ။အင်းနီချင်းဗီယက်နမ်နိုင်ငံမှာလဲကိုဗစ်ကူးစက်မှုတိုးလာနေတဲ့အတွက်တောက်ကြံတွေကစပြီးဟိုချီမင်းမြို့မှာသတင်းနှစ်ပတ်ကြာအသွာလာတွေကန့်သတ်လိုက်ပါတယ်
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဆာဖ်ဆိုက်မြို့ကတပိုင်းတစပြိုကျခဲ့တဲ့အထက်မြေအဆောက်အုံရဲ့အပျက်စီးပုံတွေကြားမှာတေဆုံးတဲ့သူတွေကိုအရေးပေါ်ဝန်ထမ်းတွေဆက်လက်ရှာဖွေနေကြပါတယ်။ဂျွန်လ12ရက်နေ့က12ထပ်ရှိတဲ့တိုက်ခွဲတန်းတပိုင်းတစပြိုကျရာမှာအသက်မသေးကြံနေသေးတဲ့သူတွေကိုရှာဖွေကယ်ဆယ်တဲ့အစီအစဉ်ကိုတော့ပုံတူးနေမှာပဲတရားဝင်အဆုံးသတ်ခဲ့ပါတယ်။တောက်ကြံနေအထိစရင်အရာတေဆုံးသူ88ဦးရှိနေပြီးရှာမတွေ့သေးတဲ့သူက62ဦးရှိပါတယ်။တိုက်ပြိုကျပြီး12နာရီနောက်ပိုင်းကစလို့အခုချိန်အထိကယ်ဆယ်နိုင်တဲ့သူမရှိသေးပါဘူး။တိုက်ပြိုကျမှုအတွက်တာဝန်ရှိသူတွေစုံစမ်းစစ်နေပြီးစစ်ဆေးနေပြီးမိသားစု6ခုကလည်းတီးခြားတရားစွဲထားကြပါတယ်။အခင်းဖြစ်ပွားရာ Sub Site မြို့ကိုစားပြုလွတ်တော်ကိုစလေDavy Westman Cruz နဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Rondell Sandit ကတော့ထိခိုက်မှုအတွက်ငွေကြေးထောက်ပံ့ကူညီဖို့ကြေပေးထားပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6:00 AM 9:00 AM 11:00 AM 12:00 AM 13:00 AM 14:00 AM 15:00 AM 16:00 AM 18:00 AM 19:00 AM 20:00 AM 21:00 AM 22:00 AM 23:00 AM 24:00 AM 25:00 AM 26:00 AM 27:00 AM 28:00 AM 29:00 AM 30:00 AM 31:00 AM 32:00 AM 33:00 AM 34:00 AM 35:00 AM 36:00 AM 37:00 AM 38:00 AM 39:00 AM 40:00 AM 41:00 AM 42:00 AM 43:00 AM 44:00 AM 45:00 AM 46:00 AM 47:00 AM 48:00 AM 49:00 AM 50:00 AM 51:00 AM 52:00 AM 53:00 AM 54:00 AM 55:00 AM 56:00 AM 57:00 AM 58:00 AM 59:00 AM 60:00 AM 61:00 AM 62:00 AM 63:00 AM 64:00 AM
VOA American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Haiti သမ္မတ Jovel Moris လောက်ကျန်တပ်ဖြတ်ခံရမှုကိုစုံစမ်းဖို့နဲ့လုံခြုံရေးအတွက် Haiti နိုင်ငံရဲ့အကူအညီတောင်းခံချက်အရ American စုံစမ်းစစ်ဆေးဘူရို FBI နဲ့အမိမေလုံခြုံရေးဌာနအရာရှိတွေကို American အစိုးရက Port-au-Prince မြို့ကိုဆေးလွတ်ထားပါတယ်။အခြေအနေကိုဆန်းစစ်လေ့လာပြီးအကူအညီပေးနိုင်မယ့်နည်းလမ်းတွေကိုရှာဖွေသွားမှာဖြစ်ကြောင်းလည်း American သမ္မတအင်မြူရောပြောခွင့်ရကတောက်ကြနေမှာပဲသတင်းတောက်တွေကိုပြောပါတယ်။သမ္မတအလုတ်ကြံခံရပြီးနောက်ပိုင်း Haiti ပြည်သူတွေကိုပံ့ပိုးကူညီဖို့နဲ့ Haiti နဲ့နိုင်ငံတကာမိတ်ဆွေတွေနဲ့အနီးကတိုင်ပင်ဆွေးနွေးနေတယ်လို့လည်းပြောပါတယ်။ Haiti သမ္မတကိုနေအိမ်မှာတနတ်သမားတွေဗိုလ်တပ်ဖူးတွေကလုတ်ကြံတပ်ဖြတ်ခဲ့ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေမတည်မငြိမ်ဖြစ်နေတာပါ။ယာယီဝန်ကြီးချုပ် Claude Joseph ကတော့အရေးပေါ်အခြေအနေကြီးညာပြီးတိုင်းပြည်ကိုအုပ်ချုပ်နေပါတယ်။ Haiti အစိုးရတာဝန်ရှိသူတွေကတော့လုံခြုံရေးရအခြေအနေတွေတည်တည်ငြိမ်ငြိမ်ရှိစေဖို့နဲ့သမ္မတလုတ်ကြံမှုမှာတာဝန်ရှိသူတွေကိုဖော်ထုတ်နိုင်အောင်ကြိုးပမ်းရမှာအမေရိကန်ရဲ့အကူအညီတောင်းခံထားတာပါ။လောက်ကျန်မှုနဲ့ပတ်သက်သူတွေကိုအမေရိကန်ကတန်းခတ်အရေးယူဖို့လဲအမေရိကန်နိုင်ငံဆိုင်ဟေတီတမ်မကြီးကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်စီကိုစာပေးဖို့အကူအညီတောင်းခံထားပါတယ
်။ရုရှားနိုင်ငံတွေကနေအမေရိကန်ကိုမကြားသေးခင်ကပဲအင်တာနက်ကနေဖောက်ထွင်းတိုက်ခိုက်ငွေညှစ်တဲ့လောက်ရက်တွေနဲ့ပတ်သက်လို့ရုရှားသမ္မတဗလာဒီမာပူတင်နဲ့တယ်လီဖုန်းကနေဆွေးနွေးဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်တင်ကပြောပါတယ်။အမေရိကန်ပြည်သူတွေနဲ့အခြေခံအဆောက်အုံတွေကိုကာကွယ်ဖို့လိုအပ်တယ်လို့အရေးယူဆောင်ရွက်မှာဖြစ်ကြောင်းရှင်းရှင်းလင်းလင်းအသိပေးခဲ့တယ်လို့လည်းအင်ဘူရောပြောခွင့်ရရန်စာဂီကပြောပါတယ
် And he also reiterated his expectation that President Putin take action even if it is not directed by the
ရုရှားအစိုးရနဲ့တိုက်ရိုက်ပတ်သက်မှုမရှိဘဲရုရှားနိုင်ငံတဲကရာဇဝတ်မှုကျူးလွန်သူတွေရဲ့လက်ချက်ဖြစ်တဲ့ဆိုရင်လည်းသမ္မတပူတင်အနေနဲ့အရေးယူကင်တွယ်ဖို့မျှော်လင့်ကြောင်းလည်းပြောခဲ့ပါတယ်အင်ဗျူရောပြောခွင့်ရပုဂ္ဂိုလ်ကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုအဲ့လိုပြောတာပါဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးနိုင်အောင်ပုံမှန်ဆက်သွယ်ဖို့စီစဉ်ခဲ့ကြတယ်လို့လည်းပြောပါတယ် ransomware လို့ခေါ်တဲ့ကွန်ပျူတာစနစ်တိုက်ခိုက်ထိန်းချုပ်ပြီးငွေညှစ်တဲ့မကြားသေးခင်တုန်းကလောက်ရက်တွေဟာရုရှားနိုင်ငံမှာအခြေစိုက်တဲ့အုပ်စုတွေနဲ့ဆက်နွယ်နေတာပါအင်ဗျူရောရဲ့ထုတ်ပြန်ချက်မှာတော့ရုရှားနိုင်ငံမှာအခြေစိုက်ပြီး ransomware နဲ့ ငွေညှစ်တဲ့အုပ်စုတွေကိုထိထိရောက်ရောက်ရေးယူဖို့လိုအပ်ကြောင်းသမ္မတဘိုင်ဒန်ကရုရှားအစိုးရကိုအလေးထားပြောဆိုထားတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
။တာလီဘန်စစ်သွေးကြော်တွေဟာအာဖဂန်နစ္စတန်နိုင်ငံကန်ဒဟာပြည်နယ်မြို့တော်ကိုတိုက်ခိုက်ခဲ့တယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲပြည်နယ်မြို့တော်တွေကိုတိုက်ခိုက်မှုတွေရပ်ထားမှာဖြစ်ကြောင်းရုရှားနိုင်ငံမော်စကိုခီးစင်ကိုတွားရောက်နေတဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့ကတောက်ချနေမှာပြောပါတယ်။ကန်ဒဟာရဲတပ်ဖွဲ့ကတော့သူတို့အတွက်စစ်ကူတပ်တွေရထားပြီးဖြစ်ပြီးတိုက်ခိုက်မှုကိုပြန်ပြီးတွန်းလှန်နိုင်တယ်လို့ပြောပါတယ်။တာလီဘန်အဖွဲ့အနေနဲ့သွေးမြေချမှုတွေကိုကာကွယ်တဲ့အနေနဲ့မြို့ကြီးတွေကိုမတိုက်ခိုက်ဖို့ဆုံးဖြတ်ထားတယ်လို့မော်စကိုမှာပြုလုပ်တဲ့တောက်ချာနေအာဖဂန်ရုပ်တံကဓာတ်ရိုက်ထုတ်လွှင့်တဲ့သတင်းစာရှင်းလင်းပွဲမှာတာလီဘန်အကိုစလဲအဖွဲ့ခေါင်းဆောင်ကပြောပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရကတော့မြို့ကြီးတွေကိုတိုက်ခိုက်ဖို့အတွက်တိုင်ဝမ်ဆိုင်းငံ့လိုက်တာဟာယာယီမျှတာဖြစ်ကြောင်း VOA ကိုပြောပါတယ်။ပထမအဆင့်အနေနဲ့ခရိုင်တွေကိုတိုက်ခိုက်နေတာလို့လည်းပြောပါတယ်။မကြာခင်သတင်းပတ်တွေအတွင်းတာလီဘန်တပ်တွေဟာခရိုင်မြို့တော်တချို့ကိုတိုက်ခိုက်ခဲ့တာပါ
။ Syria နိုင်ငံအနောက်မြောက်ဘက်ကတန်းတဲ့ကြီးတဲ့ဒုက္ခရောက်နေကြတဲ့သူတွေကိုတူရကီနိုင်ငံကတဆင့်လူသားချင်းစာနာတဲ့အကူအညီတွေပေးအပ်နေတဲ့အစီအစဉ်ကိုနောက်ထပ်သက်တမ်းတစ်နှစ်တိုးဖို့မနစ်တောက်ကြနေကကုလသမဂ္ဂလုံခြုံရေးကောင်စီမှနောက်ဆုံးအချိန်ကြာမှအမေရိကန်ပြည်ထောင်စုနဲ့ရုရှားတို့သဘောတူညီခဲ့ကြပါတယ်။အကူအညီပေးရေးအစီအစဉ်ဆုံးဖြတ်ချက်မူကြမ်းကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအားလုံးကတညီတညွတ်ထဲမဲပေးအတည်ပြုခဲ့ကြပါတယ်။စီးရီးယားအစိုးရထိန်းချုပ်မှုပြင်ပမှာရှိတဲ့အဲ့ဒီဒေသကဒုက္ခရောက်နေတဲ့လူဦးရေ300,000+နီးပါးစီကိုတူရကီနယ်စပ်ဂိတ်ကနေလာစင်လာတိုင်းကုန်တင်ကားတစ်ထောင်နဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့မှာဖြစ်ပါတယ်။အလားတူစီးရီးယားနိုင်ငံအရှေ့မြောက်ဒေသကနောက်ထပ်လူရေသတန်းခွဲနှိပါအတွက်ဆေးပစ္စည်းတွေပို့ဆောင်ဖို့အီရန်နဲ့စီးရီးယားနယ်စပ်ကဂိတ်ကိုပြန်လည်ဖွင့်ပေးဖို့အနောက်နိုင်ငံတွေရဲ့တောင်းဆိုမှုကတော့အောင်မြင်မှုမရရှိခဲ့ပါဘူးခင်ဗျာ။
စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုကမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုချိန်ဟာစပြီးသတင်းပေးပို့ချက်တွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှာအရင်ဦးဆုံးတော့ရခိုင်ပြည်နယ်ဘက်ကကိုဗစ်အခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်မှာကိုဗစ်အတည်ပြုလူနာနေစဉ်တိုးလာနေချိန်မှာပဲအခုကူးစက်နေတဲ့ကိုဗစ်ပိုးကကူးစက်မြန်ဗီဇာပြောင်းမျိုးကွဲလားဆိုတာကိုမစစ်ဆေးနိုင်သေးဘူးလို့ပြည်နယ်အုပ်ချုပ်ရေးကောင်စီကပြောကြားလိုက်ပါတယ်ပြည်နယ်ထဲမှာရောဂါထိန်းချုပ်ကာကွယ်ရေးလုပ်ငန်းတွေကိုထပ်ပြီးကြက်မှတ်ဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်ရခိုင်ပြည်နယ်ကလာတဲ့သတင်းကိုတော့ကိုငင်းချမ်းကတင်ပြပေးမှာပ
ါကိုဗစ်တက်တရလိုင်းဖြစ်နေတဲ့မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်သူအရေအတွက်တစ်နှစ်ထောင်ကနန်းလောက်တိုးနေပါတယ်မြန်မာအိမ်နီးချင်းအရှေ့တောင်အာရှနိုင်ငံတွေမှာကူးစက်နေတဲ့ဗီဇာပြောင်းကူးစက်မြန်ဒယ်တာကရောဂါမျိုးကွဲအပါအဝင်ကူးစက်မြန်မျိုးကွဲအသစ်တွေမြန်မာနိုင်ငံမှာလည်းတွေ့နေရတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောကြားထားပါဗျ။နေစဉ်အတီးပြူလူနာသစ်တိုးနေတဲ့ရခိုင်ပြည်နယ်မှာတော့ကိုဗစ် -19 ကိုစစ်ဆေးဖို့ဓာတ်ခွဲခန့်မရှိသေးတာကြောင့်ဘလို့ကိုဗစ်မျိုးကွဲတွေကူးစက်နေလဲဆိုတာအတိအကျမသိနိုင်ဘူးလို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီပြောခွင့်ရရခိုင်ပြည်နယ်ဥပဒေချုပ်ဦးလှသိန်းက VOA ကိုပြောပါဗ
ျ။ဒီနယ်ကျန်းမာရေးဦးစီးဌာနကဆရာဝန်ကြီးလည်းစီဝေတက်ပါတယ်။အဲဒီကျွန်တော်တို့စီမံနဂိုကိုဗစ် -19 သူ original မျိုးကသတ်ဝေ့ဖ်ကိုသွားတာလားမျိုးကွဲလာသလားဆိုတာကိုဒီမှာဓာတ်ခွဲခံမရှိတဲ့အတွက်ကြောင့်သူလည်းမပြောနိုင်ဘူးပြောပါတယ်ဆိုတော့ဒီဟာကတော့ကျွန်တော်တို့ကျန်းမာရေးမှာသုတေသနဌာနရှိမှာပေါ့နော်သုတေသနဌာနကပိုတိမှာဖြစ်ပါတယ်လောလောဆယ်တော့ကျွန်တော်တို့မျိုးကွဲသလားဘယ်အမျိုးအစားလဲဆိုတာကိုမသိပါဘူးကျွန်တော်တို့လောလောဆယ်သိတာကိုဗစ် -19လိုပဲသိပါ
တယ်ရခိုင်ပြည်နယ်တဲ့တချို့နေတွေမှာအတီးပြုတ်လူနာရာဂဏန်းအထိရှိနေတာပါမြန်မာနိုင်ငံမှာလည်းမျိုးရိုးဗီဇာပြောင်းကူးစက်မြန်ကိုဗစ်မျိုးကွဲတွေကိုမေလတတိယပတ်မှာစတင်တွေ့ရှိတယ်လို့ပြောထားပေမဲ့နောက်ဆုံးကူးစက်နေတဲ့ရောဂါပိုးမျိုးကွဲတွေအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားတာမျိုးမရှိသေးပါဘူးဒါကြောင့်လက်ရှိနိုင်ငံအနှံ့ကူးစက်နေသူတွေမှာဘယ်မျိုးကွဲအများဆုံးတွေ့နေရသလဲဆိုတာကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းသူတို့အလုတ်များနေတဲ့အတွက်မဖြေဆိုနိုင်သေးဘူးလို့တုံ့ပြန်ပါတယ်။လက်ရှိအချိန်တွေမှာကျန်းမာရေးဝန်ကြီးဌာနအနေနဲ့ဝန်ထမ်းအင်အား60ရာခိုင်နှုန်းနဲ့ပဲပြည်သူကိုကျန်းမာရေးစောင့်ရှောက်မှုပေးနေတယ်လို့ကျန်းမာရေးဝန်ကြီးဒေါက်တာတက်ခိုင်ဝင်းကဇူလိုင်လ10ရက်နေ့ကပြုလုပ်တဲ့ကိုဗစ်ကပ်ရောဂါဆိုင်ရာအစည်းအဝေးမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးခဲ့တဲ့နောက်ပိုင်းဆရာဝန်နဲ့သူနာပြုတွေအပါအဝင်ကျန်းမာရေးဝန်ထမ်းတော်တော်များများအကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ မြန်မာနိုင်ငံထဲမှာကိုဗစ်တတိယလိုင်းစတယ်လို့ပြောနိုင်တဲ့ဇွန်လကုန်လောက်ထဲကစလို့တချို့နေရာတွေမှာကန့်သက်ထိန်းချုပ်မှုတွေကိုကျန်းမာရေးတာဝန်ရှိသူတွေကလုပ်ခဲ့ပါတယ်။ဇွန်လ9ရက်နေ့ကစပြီးတော့နိုင်ငံအနှံ့ကပုဂ္ဂလိကကျောင်းတွေနဲ့ဖုံးတော်ကြီးတင်ကျောင်းတွေအပါအဝင်အခြေခံပညာကျောင်းတွေကိုဇူလိုင်လ23ရက်နေ့အထိယာယီပိတ်ထားပါတယ်။မူလကိုဗစ်ကပ်ရောဂါထက်ကူးစက်မြန်တဲ့ဗီဇာပြောင်းမျိုးကွဲတွေထဲမှာအိန္ဒိယနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ Delta မျိုးကွဲကရောဂါအပြင်းထန်ဆုံးဖြစ်နေပြီးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတော်တော်များများမှကူးစက်နေပါတယ်။တတိယလိုင်းဖြစ်နေတဲ့မြန်မာနိုင်ငံမှာရောဂါအခြေအနေဆိုးနေပုံရတာကြောင့်ရခိုင်ပြည်နယ်မှာလည်းကိုဗစ်စီးကမ်းတွေကိုအရင်ကထက်ပိုပြီးတင်းကျပ်သွားမယ်လို့ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ
်။အဓိကအားဖြင့်ကျွန်တော်တို့ဒီလှုပ်ရှားသွားလာနေတဲ့လူတွေအားလုံးကိုဗစ်စီးမြင်စီးကမ်းများနဲ့အညီလိမ့်နာဆောင်ရွက်ဖို့ကိုအရင်နဲ့စာရင်ကျွန်တော်တို့ကအခုပို့ပြီးတော့ကြက်မဲ့ဆောင်ရွက်တော့မှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာဇူလိုင်လ၈ရက်နေ့အထိကိုဗစ်ကူးစက်ခံရသူ600ကျော်နဲ့သေဆုံးသူ9ဦးထပ်မင်းရှိနေပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုနှုန်းမြန်ဆန်နေပုံရတဲ့အတွက်ပြည်သူတွေအနေနဲ့ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့ကိုဗစ်စီးကမ်းတွေကိုလိုက်နာကြဖို့ကိုလည်းအာဏာပိုင်တွေဘက်ကတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုငင်းညံတင်ပြသွားတာပါခင်ဗျာ။ဒါနဲ့တစ်ဆက်သေးပဲဗမော်မျိုးကကိုဗစ်အခြေအနေကိုလည်းကြည့်ရအောင်ပါ။ကချင်ပြည်နယ်ဗမော်ခရိုင်အတွင်းကိုဗစ် -19 ပိုးကူးစက်မှုဟာ9ရက်တာကာလအတွင်းသုံးဆလောက်ဒိုးလာနေပါတယ်။အတီးပြူလူနာတွေရောဆေးမစစ်ဆေးနိုင်သေးပဲယောဂလက္ခဏာပြနေတဲ့လူနာတွေပါပုံမှန်များပြလာနေတာကြောင့်အောက်ဆီဂျင်ထောက်ပံ့မှုကိစ္စမှာအခက်အခဲတွေကြုံနေရပါတယ်။ရန်ကုန်ကလာတဲ့ဗမော်ဒေသသတင်းကိုတော့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်။ကချင်ပြည်နယ်ဗမော်ခရိုင်အတွင်းမှာ COVID-19 ကူးစက်မှုဟာဇူလိုင်လ4ရက်နေ့မှာအတီးပြူလူနာ100ကျော်ရှိခဲ့ရာကအခုဆိုရင်300ကျော်အထိမြင့်တက်လာခဲ့တာပါ။နောက်ဆုံးရရှိတဲ့စာရင်းကိုတော့ဗမော်ခရိုင်ပြည်သားရေးနယ်ပြည်သူ့ဆက်ဆံရေးဦးစီးဌာနကခရိုင်ဦးစီးမှုဦးအောင်ကျော်ထွန်းက VOA ကိုအခုလိုပြောပါတယ
်ပုံမှန်မှာကခရိုင်လုံးစုလို့ရှိရင်354ဒီလိုမျိုးနေရာ116ဒီလိုအချင်းမှာ3ဦးရဆုံးသွားပြီ354မှာ3ဦးဆုံ
းတခရိုင်လုံးကူးစက်သူ354ဦးအနက်မှာ3ဦးသေဆုံးခဲ့တာဖြစ်ပါတယ်ဗမော်ခရိုင်ပြည်သားရေးနယ်ပြည်သူ့ဆက်ဆံရေးဦးစီးဌာနရုံးကဇူလိုင်လ4ရက်နေ့စာရင်းအရဆိုရင်ဗမော်ခရိုင်တစ်ခုလုံးအနေနဲ့ကူးစက်သူ109ဦးရှိပြီးဗမော်မျိုးနယ်အနေနဲ့ကတော့ COVID အတီးပြူလူနာအယောက်90သာရှိခဲ့တာပါ COVID ရောဂါလက္ခဏာတွေနဲ့ဖျားနာနေပေမဲ့ COVID ရောဂါဟုတ်မဟုတ်ဆေးစစ်အတီးမပြူနိုင်သူတွေလည်းတော်တော်များများရှိနေပါတယ်လေးရက်နေ့ကဘိုးတွေ့လူနာဆင်းမှာလူဦးရေ3000ကျော်လောက်နေထိုင်တဲ့ Robert ပြည်တွင်းဒုက္ခသည်စခန်းမှာ2ဦးနဲ့လူဦးရေ400လောက်နေထိုင်တဲ့ဒဂွန်တိုင်းစစ်ဘေးဒုက္ခသည်စခန်းမှာ2ဦးဘိုးတွေ့ခဲ့ကြောင်းဒေသခံအကူအညီသူတွေကပြောပါတယ်စစ်ဆောင်စခန်းတွေမှာလူအများစုစုပေါင်းနေထိုင်ရတာကြောင့်လင်းလင်းမြန်မြန်ကူးစက်ပြန့်နှံ့ပြီးမြို့ရွာတွေကိုပါကူးစက်လာမှကိုဒေသခံတွေစိုးရိမ်နေကြပါတယ်။လက်ရှိမှာတော့ Robert Khan ကကူးစက်သူတဦးကိုသာအတီးပြုတ်ပြီးတော့သူ့ကိုဆေးရုံမှာကူးသပေးနေသလိုမိသားစုကိုလည်းတီးတန့် Quarantine ထားရှိကြောင်းနဲ့ကူးစက်သူထွက်တိုးလာခြင်းမရှိကြောင်းပြည်တွင်းဒုက္ခသည်တွေကိုကူညီနေသူတဦးကပြောပါတယ်
။ခုချိန်ကြီးတော့ဟိုတနည်းထွက်တဲ့တယောက်ပါပဲ။ကျွန်တော်ဟာတော့သလိုမီတာစုကြီးဖြစ်သေးတဲ့လူတော့ကျွန်တော်ကွာရန်တင်းတည်တံထားတာပေါ့
ဒဂွန်တိုင်းစခန်းကကူးစက်သူကိုလည်းတည်တံကွာရန်တင်းထားရှိပြီးစခန်းအဝင်ထွက်ကိုကန့်သတ်ထားသလိုကူးစက်လူနာထပ်မံတွေ့ရှိတဲ့သတင်းတော့မကြားသိရကြောင်းဒေသခံအကူအညီသူတွေကပြောပါတယ်ကိုဗစ် -19 ကူးစက်သူတွေကိုကူညီပေးနေတဲ့ဗမော်မြို့တုံညဒုက္ခပရဟိတလူငယ်အသင်းကတောင်ဝန်ကံကိုထွေးကတော့နေမကောင်းဖြစ်သူတွေမြင့်တက်လာချိန်မှာအောက်ဆီဂျင်ရရှိရေးအတွက်အခက်အခဲရှိလာကြောင်းပြောပါတယ်
ကျွန်တော်တို့လည်းလောကကျေးဇူးတော်ဒီအောက်ဆီဂျင်ပါပဲဗျာအောက်ဆီဂျင်ကကျွန်တော်တို့ကမန္တလေးကိုပို့ပြီးဖြည့်နေရဖြစ်နေတဲ့ကြောင့်ဒီကားဝင်ဖို့ကိုတော်တော်ဟိုဟာစောင့်ရတဲ့နေရာမှာရှိတယ်ကျွန်တော်မနေ့ကဆိုရင်အောက်ဆီဂျင်ပေးဖို့စုတော်ရဲ့ဒီမှာပုံသွားတခြားလုပ်ငန်းရှင်တယောက်ရှိရနေတယ်လုံးအခုတောင်းခိန်မှာဒီကိုဗစ်လူနာကောင်းတွေချက်ပေးလိုက်တာရှိခဲ့တာကျွန်တော်လည်းအိတ်ကြီးရတော့ဒီအောက်ဆီဂျင်ပါပဲကျွန်တော်
မန္တလေးကနေအောက်ဆီဂျင်သေးယူရမှာပုဂ္ဂလိကရင်လိုင်းတွေအခမဲ့တည်ဆောင်ပေးတာရှိသလိုလောလောဆယ်ဗမော်မြို့မှာအောက်ဆီဂျင်ထုတ်တဲ့ဆက်ယုံတိဆောက်ဖို့လည်းပြင်ဆင်နေတယ်လို့ပြောပါရယ်ဗမော်မြို့မှာကိုဗစ်ရောဂါကာကွယ်တားဆီးရေးအတွက်ကြုံတွေ့နေရတဲ့အခက်အခဲတွေကတော့အရင်လပိုင်းတွေကပညာပေးလုပ်ငန်းတွေကိုလူတွေကလိုက်ပါဆောင်ရွက်မှုမရှိခဲ့တာကြောင့်ဖြစ်ပြီးအခုအခါမှာတော့တမတ်စည်းကမ်းတွေကိုဆောင်ရွက်နေပြီလို့ပြန်ကြားရေးနဲ့ဆက်သွယ်ရေးခရိုင်ဦးစီးမှုကပြောပါရယ် မြကြီးနားမြို့ကကချင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကိုမေးကြည့်တာမှာတော့လောလောဆယ်ပြည်နယ်အတွင်းမှာရှိတဲ့မြို့နယ်ဒိုင်းကိုမစစ်ဆေးနိုင်သေးကြောင်းနဲ့လက်ရှိရထားတဲ့စည်ရင်ရကချင်ပြည်နယ်မှာဗမော်ခရိုင်ဟာကူးစက်မှုအမြင့်မားဆုံးဖြစ်နေတာတွေ့ရှိရကြောင်းတာဝန်ရှိသူတို့ကပြောပါတယ်။ဗမော်ခရိုင်မှာဒီလ5ရက်နေ့ကကိုဗစ် -19 ကူးစက်မှုမြင့်တက်လာတာကြောင့်ဈေးတွေပိတ်ခဲ့ပြီးမဲ့စားတင်ကြောင်းတွေကိုတော့တနိုင်ငံလုံးအတိုင်းအတာရဇူလိုင်လ9ရက်နေ့တောက်ကြနေ့ကမှစတင်ပိတ်ခဲ့တဲ့အပေါ်မှာတချို့ကလည်းဝေဖန်နေကြပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါခင်ဗျာဒီလိုမျိုးကိုဗစ်တွေကူးစက်မှုတွေတိုးပွားနေချိန်မှာပဲဒီကျန်းမာရေးပညာရှင်တွေရဲ့သတိပေးချက်နဲ့ပတ်သက်လို့လည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာကိုဗစ်ကံရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတာကြောင့်ယောဂပိုးရှိမရှိစစ်ဆေးတဲ့ပစ္စည်းတွေကိုကိုယ့်ဘာသာကိုဝယ်ယူစစ်ဆေးသူတွေလည်းရှိနေပါတယ်ကူးစက်မှုတွေကနေပြီးတော့ဒီကူးစက်မြန်မျိုးကွဲတွေနဲ့အတူကိုဗစ်ပိုးကံရောဂါတတရလှမ်းကြောင့်စိုးရိမ်မှုအနေထားတရားဝင်ခွင့်ပြုမထားတဲ့ဒီဆေးပစ္စည်းတွေကိုအသုံးပြုလာကြတာတွေ့ရပါတယ်။မနေ့တုန်းကပဲဆေးပစ္စည်းဒီ test kit တွေကိုကိုဗတ်သားကိုဝယ်ယူပြီးတော့စစ်ဆေးနေတဲ့ရန်ကုန်မြို့ကန်တူဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ကျွန်တော်တို့ကကြာတော့အိမ်မှာပဲကိုဟာကို test kit ဝယ်ပြီးစစ်လိုက်တာမျိုးဒီကျမတို့ second wave နဲ့ situation ကျမတို့အလုံးလုံးနေရတဲ့သူတွေအနေနဲ့ကြတော့အပြင်းပိုင်းထွက်နေရတဲ့အခါကြတော့ကိုကြောင့်သူများမကူးချင်ဘူးကိုသွားတဲ့နေရာမှာလည်းဒီလိုမျိုးကိုနဲ့ပေါ့နော်နှစ်ရက်သုံးရက်အတွင်းမှာထိတွေ့မှုရှိပြီးတော့အဲ့ဒီလူက covid ဖြစ်သွားတယ်ဒါမှမဟုတ်ဖျန်းနာတယ်လို့ပြောရင်ကိုဟာကိုသိကြခြင်းလို့စစ်ကြည့်လိုက်တာပေါ့နော်ဒါပေမဲ့ဒီ third wave မှာတော့ပိုသတိထားတယ် third wave မှာတော့ဖြစ်လာတဲ့သူတွေလည်းများတယ်ဖြစ်တဲ့အခါမှာလည်းအရင်ကလိုမျိုး full time facility တွေကအဆင်မပြေတော့ဘူးဆိုတဲ့အခါကြတော့ဒီ third wave မှာပိုပြီးတော့ကျမတို့လိုပဲစစ်တဲ့သူလည်းပုံများတယ်ရှင်ကျမပတ်ဝန်းကျင်မှာတော့
ဟုတ်ကဲ့အဲ့တော့ second wave မှာစစ်တာနဲ့ဒီအခုစစ်တဲ့အနေအထားမှာဘလို့အဓိကကွာခြားတာကိုသတိပြုမိလဲ
လို့ကွာခြားလဲဆိုစိတ်လုံးချုံမှုပေါ့ပထမ second wave တုန်းကစက်တယ်ဆိုတာမျိုးကဒီကျမတို့ရုံးမှာရှိတဲ့ဒီ policy ဒီအရာပေါ့နော်ရုံးမှာအပြင်သွားတဲ့သူတွေတော်တော်များများကဒီလိုမျိုးစစ်ကြမယ်ဆိုလို့ရှင်စစ်တာဒီ third wave မှာကြတော့ကို့မှာကဟိုဖြစ်လာခဲ့ရင်ကုသမှုပိုင်းဆိုင်ရာမှာစိတ်မချရတော့တဲ့အတွက်ကြောင့်မလို့ကြိုတင်ပြီးတော့ကိုဘယ်လိုပြောစိုးရိမ်နဲ့စိတ်နဲ့ဆက်ရတဲ့ပုံစံမျိုးတော့ဖြစ်သွားတာပေါ့နော်အခုဒီမှာကျတော့စိုးရိမ်ပြီးတော့ကိုဟာကိုအပြင်ထွက်တာများတယ်ဒါမှမဟုတ်ကိုနဲ့ထိတွေ့တဲ့သူတွေကဖြစ်ပြီးဆိုလို့ရှိရင်ကိုဆက်လိုက်ရတာပေါ့ second wave တုန်းကတော့ရုံးကနေတာဝန်ယူတာဒီ third wave မှာကျတော့ရုံးကနေတာဝန်ယူကလည်းတော်တော်များများ work from home ဖြစ်သွားပြီလေဒီ second wave နဲ့ third wave ကြာကဖြစ်တဲ့ဒီအခြေအနေရကြောင့်ပေါ့နော်ဆိုတော့ဒီ work from home တော်တော်များများဖြစ်သွားပြီဆိုတော့ third wave မှာကျတော့ကိုယ်တော်နဲ့ကိုစစ်ကြတာရှင
့်ဟုတ်ကဲ့အဲ့တော့ဒီတစ်ခေါက်မှကတော့အရင်တော့ဒီရုံကတာဝန်ယူပေးခဲ့တော့လည်းပဲအခုကကိုကနဲ့ကိုစိုးရိမ်မှုနဲ့ဆက်ရတယ်ဆိုတော့ဘလို့အခက်ခဲတွေရောကျင်းပါသေးလဲ
ကိုကကိုကြတော့အမှန်မှန်မလားဆိုတဲ့ယုံကြည်မှုတော့ရှိတာပေါ့ကိုကျမတို့ကဟိုပဲ hacker industry ကမှမဟုတ်တာတာမန်ပြည်သူတွေပဲဆိုတော့လေ hacker industry ကမဟုတ်တော့သူတို့ပြောထားတဲ့ step အကုန်လုံးကတော့အကိုရဲ့ဒီခင်မှရှိတဲ့သူတို့မှအညွန့်နေတော့ကုန်ပါတာပေါ့အဲ့ဒါကြီးလက်ဖတ်တာပဲလေပြီးတော့နောက်ဒီဟိုပညာပေးဗီဒီယိုတွေလည်းကျမတို့လည်းကြည့်တာပဲလေဒါပေမဲ့မှန်မလားဆိုတဲ့ဟာလည်းရှိတယ်ပြီးတော့အချင်းချင်းမှလည်းဒါ lab ကမဟုတ်ဘူး no swab test ကပုံမှန်နဲ့ blood test ကမမှန်ဘူး rapid test တွေကဒီလိုရှိတယ်ဆိုတော့ကိုယ့်ရဲ့ own opinion အနေနဲ့သွားတဲ့ဘက်ကိုပို့ပြီးတော့မြင်ရတာပေါ့ဒါပေမဲ့လည်းကျမတို့မှာ no choice လေဒါကပဲကျမတို့မှာလက်ရှိအနေအထားကသိပြီးတော့နေမကောင်းခြင်းတလို့ဖြစ်ရင်နှာလေးစီးရင်ဒါမှမဟုတ်ရင်ကိုနဲ့3ရက်5ရက်10ရက်လောက်ကတွေ့ခဲ့တဲ့မိဆွေရဖြစ်ပြီးဆိုရင်ဒါလေးပဲလောက်ဆရာရှိတာပေါ့ကျမရဲ့ဝန်ကြီးဌာန proof လုပ်ထားတဲ့ test kit ဖြစ်ပါတယ်ဒီလိုမျိုးလုပ်ပါတယ်လို့ဘယ်သူကကျမတို့ quality control လုပ်ပေးထားလို့လဲဟိုအင်ကြီးချင်းနိုင်ငံတွေလိုမျိုး control လုပ်ပေးတဲ့ setter ရှိလို့လားကျမတို့တွေက ground zero မှာနေနေရလေးကိုစိုးရိမ်မှုဆိုတာကိုရင်မှာပိုက်ပြီးနေနေတာပဲဘယ်နဲ့လားရှိနေလဲကို
ဟုတ်ကဲ့ဒါပေမဲ့နောက်ဆုံးတော့လည်းဖြစ်တော့ဖြစ်သွားတယ်ပေါ့နော်အဲ့ဒီတော့ဒီရက်လက်ပုံမှာဘယ်လိုမျိုးခံစားမိလဲ
ကျမကတော့ clear ပေါ့မရှိဘူးအဲ့မှာသူကဒီ covid ဖြစ်နေတယ်ဆိုရင်နှစ်ကြောင်းပေါ်ရမယ်ပေါ့ဒါကြောင့်ပဲပေါ်ဒါပေမဲ့အဲ့ပေါ်တဲ့အကြောင်းကလည်းစီနေရမှာရောက်နေတာ clear ပေါ့ဒါပေမဲ့လည်းနောက်၄ရက်နေပေါ့ကျမကရည်ရွယ်ထားတာနောက်ပြီး3ရက်ခြာတစ်ခါဆင်မယ်9ရက်ခြာတစ်ခါဆင်မယ်ဆိုတော့ okay နောက်တစ်ခါထပ်ဆစ်ကြည့်လိုက်ဦးမယ်ပေါ့
ဟုတ်ကဲ့အဲ့ဒီတော့ဒီ second wave မှာဆစ်ခဲ့တုန်းကရောဒီပိုးတွေ့မှုအနေထားရှိခဲ့လား
ကျမကိုယ်တိုင်ကကျမပတ်ဝန်းကျင်မှာရောက second wave မှာကျမနားလီမှာကနေတယ်ရှင်တော်တော်နေတယ်ရှိခဲ့တဲ့သူဆိုရင်လည်းဒီအသိမိတ်ဆွေတွေရပဲ
ဟုတ်ကဲ့အခုတစ်ခါမှခြာတော့ရော
မရတာပေါ့အများကြီးပဲရှင်ရခိုင်နှုံးဆိုရင်ခုနပြောနေတဲ့ထီဆိုရင်ကိုကျမမှာမိတ်ဆွေတရားရှိရင်40ကျော်လောက်ကဖြစ်နေပြီပေါ့40ကျော်50လောက်ကဖြစ်နေပြီပေါ့ ရင်းရင်းနှီးနှီးမိတ်ဆွေတွေထဲမှာပုံများဥမာကျမနဲ့လွန်ခဲ့တဲ့ဆယ်ရက်ကတွေ့ခဲ့တဲ့မိတ်ဆွေအဲငါးရက်တုန်းကတွေ့ခဲ့တဲ့မိတ်ဆွေအခုတဖြည်းဖြည်းဖြစ်လာတာလေခုနဒီအကုန်နဲ့စကားမပြောခင်ထီကိုတယောက်ပြီးတယောက်တက်လာနေကြတာပေါ့နော်သူဖြစ်ပြဲမိသူပြဲမိဆိုပြီးတော့ကိုနားလေးကိုယောက်လာပြီလေကိုဒီစည်ရင်းကပဲတူတူလာလေကို
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်နော
်မြန်မာနိုင်ငံအတွင်းကစိုးရင်ပွဲကိုဗစ်အခြေအနေတွေကိုတင်ပြခဲ့ပြီးအိန္ဒိယထိုင်းနိုင်ငံမှာလည်းကိုဗစ်ကြောင့်ညမထွက်ရအမိထုတ်ပြန်လိုက်တဲ့အကြောင်းကိုပြောပြချင်ပါတယ်ထိုင်းနိုင်ငံနေဆက်မှာရှိတဲ့ဒီကန်ချနာဘူရီကိုင်စန်ခရဘူရီမြို့မှာကိုဗစ်ရောဂါကာကွယ်ထိန်းချုပ်နိုင်ဖို့ဒေသအာဏာပိုင်တွေဇူလိုင်9ရက်နေ့ကစပြီးညမထွက်ရအမိထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံကရွှေပြောင်းအလို့သမားထောင်ကနန်းနဲ့ချီနေထိုင်အလို့လုံနေတဲ့အဲ့ဒီစံခရဘူရီမှာအခုလိုညမထွက်ရအမိထုတ်လိုက်တာကြောင့်အလို့လုံကင်နေကြတဲ့လူတွေဘလောက်ထိအခက်အခဲထိခိုက်မှုရှိလာနိုင်ပါသလဲထိုင်းအခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကချနာဘူရီပြည်နယ်ထဲမှာကိုဗစ်ကရောဂါထိန်းချုပ်နိုင်ဖို့အတွက်အရေးပေါ်ညမထွက်ရအမိန့်ကိုဒီနေ့ဇူလိုင်လ9ရက်နေ့ကစပြီး14ရက်ကြာမထွက်ဖို့ထုတ်ပြန်လိုက်ပါတယ်ကချနာဘူရီပြည်နယ်ထဲမှာကိုဗစ်အတည်ပြုလူနာ10ခန်းလောက်သာရှိပြီးတည်ဆုံးသူလည်းအနည်းငယ်ပဲရှိပေမဲ့ကြိုတင်ကာကွယ်တဲ့အနေနဲ့ပြည်နယ်အုပ်ချုပ်ရေးမှူးဂျီရာကီရဲ့ပုံစဝကညမထွက်ရအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်အတည်ပြုလူနာအများစုကတခြားဒေသကနေရောက်လာကြသူတွေဖြစ်ကြပါတယ်မြန်မာနိုင်ငံကရှေ့ပြောင်းလို့သားထောင်ကနန်းလောက်ရှိနေတဲ့စံခရဘူရီမြို့မှာညမထွက်ရအမိန့်ထုတ်တာနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ထိုင်းပြည်မှာမခွဲထားဘူးအားလုံးပဲအားလုံးအဲ့မှာအဲ့ဒေသတွေကအားလုံးပေါ့နော်အဲ့ဒီစံကားဘူးလေးဒီအိုကဲနဲ့လူအားလုံးအားတိုင်းဟိုနေချင်းသူဖော်တဲ့လူတွေအတွက်အမြင့်ဆုံးပေါ့အမြင့်ဆုံးတန်ကြီးကအဲ့ထောင်နံတစ်မြင့်တန်ကိုတစ်သိန်းအမြင့်ဆုံးပေါ့အဲ့ညမှာအချင်းကြီးဆိုတော့ဆိုတော့လောလောဆယ်မှာတော့ဥမာအဲ့လိုမျိုးဟိုက30ကျော်လောက်ရှိတယ်ဒီရောအတွေ့ဟာအများသောအပြင်သူကဘယ်လိုလဲဆိုတော့အဲ့တခြားနေရာတွေကနေမှာပြန်ရောက်လာတယ်ဥမာတခြားဘန်ကောက်လာဒါမှမဟုတ်လူရောကနေတခြားဟိုအဖြစ်များတဲ့နေရာတွေကနေပြန်လာတဲ့ဟာနေပြီးတော့တွေ့ရတယ်ပေါ့နော်အဲ့လိုမျိုးက case 30လောက်လို့ပြောတာ
မြန်မာနိုင်ငံနဲ့ကပ်နေတဲ့စံခရဘူရီပြည်နယ်တဲကိုမြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာကြသူတွေကိုလည်းနေစဉ်လို့ဖမ်းမိနေပါတယ်ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အချိန်မှာဖမ်းမိရင်တော့ပြစ်ဒဏ်တွေပိုကျခံရမှာဖြစ်တယ်လို့လည်းဦးမင်းဦးကပြောကြားခဲ့ပါတယ်ကချနာဘူရီဒေသခံအာနာပိုင်ရဲ့အရေးပေါ်ထုတ်ပြန်ချက်အရနေမြေကျော်ခရီးသွားလာခွင့်တွေပါပိတ်ထားမှာဖြစ်ပြီးထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေပါရပ်နားထားမှာဖြစ်ပါတယ်ညမထွက်ရအမိန့်ကြောင့်မြန်မာအများစုအတွက်အလုတ်ကန်ချိခိုက်မှုသိရှိနိုင်မှာမဟုတ်ပေမဲ့14ရက်ကြာနေမြေဖြတ်ကျော်ခရီးသွားလာခွင့်တွေပိတ်ထားမှာဖြစ်တာကြောင့်ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေမှာလုပ်နေကြတဲ့မြန်မာတွေအတွက်ကတော့အလုတ်ကန်တွေအခက်အခဲတွေရှိနိုင်ပါတယ်မြန်မာအများအပြားနေထိုင်အလုပ်လုပ်ကြနေကြတဲ့မဲဆောက်မြို့မှာလည်းဇူလိုင်လ10ရက်နေ့ကစပြီးအကန့်အသတ်မရှိညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ကိုဗစ်ရောဂါပိုးအများဆုံးကူးစက်နေတဲ့ဘန်ကောက်မြို့တော်နဲ့အနီးအောင်အဆင့်ပြည်နယ်တွေကိုလည်း14ရက်လော့ဒေါင်းကတ်တက်ချက်ထုတ်ပြန်ထားပါတယ်ရှင
်။မေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။စိတ်မသက်သာစရာကိုဗစ်သတင်းတွေကိုကျွန်တော်တို့ကြားခဲ့ရတာပါ။သောရရှင်တွေလည်းကိုဗစ်ပိုးကနေကင်းဝေးနိုင်အောင်ကိုယ်တိုင်ဂရုစိုက်ကြပါလို့ပြောပြခြင်းပါတယ်။အခုကျွန်တော်တို့ထုတ်လွှင့်နေတာက VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။သောရရှင်တွေကြည့်ရှုနားရှင်နေနေရတဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။
VOA American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website စာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE channel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmese ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီခင်ဗျာ။ VOA American သံရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190အပြင်ကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါဆက်ပြီးတက်ရိုက်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကန္တာတွေကိုသီးသန့်ထုတ်လွှင့်သွားမှာဖြစ်ပါတယ်အမျိုးသမီးကန္တာတူတာဆုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နီးပညာအစီအစဉ်တင်ဆက်တဲ့အခါမှာတော
့ဟာဒါကြီးစံပုံစံပဲဒါပောက်ကွဲတဲ့အရာတစ်ခုပုံစံပဲเนาะစိန်ပြောင်းလည်းဖြစ်ဖြစ်မယ်เนาะ RPG ထိပ်ဖူးတီးလည်းဖြစ်ဖြစ်လိမ့်မယ်เนาะလက်ပစ်ပုံးလိုဟာမျိုးလည်းဖြစ်ဖြစ်လိမ့်မယ်အဲ့အနာမသွားပါနဲ့
ဒီတဲ့စစ်လက်နဲ့ပစ္စည်းတွေကိုဘယ်လိုချင်းကပ်ဖယ်ရှားသင့်တယ်လဲဆိုတဲ့အကြောင်းနောက်ပိုင်းမှာအပြည့်စုံကိုတင်ဆက်ဖို့ရှိပါတယ်အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍပါစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့ CDM လှုပ်ရှားနေတဲ့ပညာရေးဝန်ထမ်းတွေစစ်အုပ်ချုပ်ရေးရန်တရားမှာပူးပေါင်းပါဝင်လာတာမဟုတ်ပင်မဲ့ကျောင်းသူကျောင်းသားတွေရဲ့ပညာရေးနောက်ကျမကြံရရအောင်နီလန်းပေါင်းစုံနဲ့ဆက်လက်ကြိုးပမ်းနေတယ်လို့စီရီယံလှူရှားမှုမှာပါဝင်တဲ့တက္ကသိုလ်ကလက်ထောက်ကတိကဆရာမຫນွေကပြောပါတယ်ဆရာမຫນွေကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးကတင်ဆက်ထားပါတယ်ခင်ဗျာ
ဆိုရင်စစ်တပ်ကအာဏာသိမ်းခဲ့တာ9လကျော်ကြာလာခဲ့ပါပြီ။အခုချိန်မှာကျောင်းတွေပြန်ဖွင့်ပေမဲ့ CDM လုံးနေကြတဲ့ဆရာဆရာမတွေအများအပြားကျောင်းပြန်မသွားကြသေးပါဘူး။အဲ့ဒီလိုမသွားတာကကလေးတွေပညာရေးကိုထိခိုက်စေတယ်လို့စေုပ်ချုပ်ရေးကောင်စီကပြောဆိုထားပြီးကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေကိုအလုပ်ပြန်ဆင်းဖို့ဖိအားပေးတာတွေကလည်းရှိနေပါသေးတယ်။ဒါပေမဲ့ပညာရေးဝန်ထမ်းတွေကတော့သူတို့ CDM လုပ်တာဟာစေုပ်ချုပ်ရေးရန်နေရာရပ်တန့်စေဖို့သာဖြစ်ပြီးပညာရေးခန္ဓာကိုထိခိုက်စေဖို့မဟုတ်ဘူးလို့ပြောဆိုကြပါတယ်။ဒီလိုမထိခိုက်စေဖို့လဲ CDM လုံးနေကြတဲ့ပညာရေးဝန်ထမ်းတွေကတနိုင်တစ်ပိုင်းကြိုးပမ်းနေကြတာတွေရှိတယ်လို့အစိမ့်ပညာဦးစီးဌာနလက်ထောက်ကတိကတူဖြစ်တဲ့ဆရာမຫນွေကပြောပါတယ်။ CDM လုံးလို့အလုတ်ကရနာခံရတဲ့အတွက်အပြင်မှာ private စာသင်တဲ့အလုတ်ကိုလုပ်နေတဲ့တစ်ချိန်ထဲမှာ CDM လုံးနေကြတဲ့ကျောင်းသူကျောင်းသားတွေအတွက်အထောက်အကူဖြစ်စေမဲ့ပညာရေးသင်တန်းတွေကိုအခမဲ့ပို့ချပေးနေတယ်လို့ဆရာမຫນွေကပြောပါတယ်။
ရောင်းမိသားစုကကြတော့ဝန်ထမ်းတွေများတယ်မာရဲအဲ့တော့အားလုံးကဝန်ထမ်းလည်းဖြစ်တယ် CDM လည်းလုပ်လိုက်ကြတယ်ဆိုတဲ့အခါကျတော့အားလုံးအလုပ်ပြုတ်ဆိုအထူးထူးပြုတ်ကြတာပေါ့နော်အဲ့တော့မိသားစုဇာဝင်းနေရေးအတွက်ညီမအပြင်မှာဒီလိုပဲ private tutor လိုမျိုးပေါ့နော်အဲ့လိုမျိုးတီးတန့်ဆရာအနေနဲ့သွားပြီးအဲ့လိုစာလိုက်တင်တယ်အဲ့ဒါကတော့ညီမမိသားစုဇာဝင်းနေရေးအတွက်ပေါ့နော်နောက်တစ်ခုကကြတော့ညီမရတဲ့အချိန်မှာ home schooling အတွက်ကိုညီမတို့တငယ်ချင်းနေပေါ့နော်အပေါင်းအသင်းတွေမိတ်ဆွေတွေဒီဆရာဆရာမတွေပါပဲအချင်းချင်းလက်တို့ကြပြီးတော့home schooling ဆိုပြီးတော့ညီမတို့သင်တန်းလေးတွေပေးကြတယ်အပတ်တိုင်းစနေနေ့လိုမှသင်တန်းပေးတယ်တော်တော်များများလေးလာ join ကြတယ်ဥမာ CDM လုပ်တော့မယ်ဆိုတဲ့ခါကျရင်ကျတော့ဒီ home schooling ကိုကလေးကိုအိမ်မှာလုပ်ဖို့အတွက်ကစီမှာဖြစ်တော့မှာဟိုမိသားတွေပဲဖြစ်ဖြစ်ဦးလေးတွေအတော်တွေပဲဖြစ်ဖြစ်အဲ့တော့အဲ့လိုမျိုးသိချင်တဲ့သူတွေပေါ့နော်ကိုကလေးကိုကိုအိမ်မှာပဲကိုကလေးရဲ့လုံခြုံရေးအတွက်ပေါ့နော်ကိုအိမ်မှာပဲစတင်မယ်ဆိုပြီးတော့စဉ်းစားထားတယ်မိသားတွေအတွက်ကိုရည်ရွယ်ပြီးတော့ညီမတို့ကအခုကတော့အဓိကမူလာတဲ့ကျောင်းတင်ရို့ပေါ့နော်မူလာရင်းတင်ရို့အဓိကထားပြီးတော့တင်ပေးတယ်အဲ့မှာညီမတို့တငယ်ချင်းတွေစုပြီးတော့လောလောဆယ်တော့ညီမတို့9ယောက်ရှိတယ်
အဲ့တော့အခုတင်တန်းတွေကိုရောဘယ်လိုပုံစံနဲ့ပေးတာပါလဲဘာတွေကိုအဓိကပို့ချပေးနေတာပါလဲ
ပထမတစ်ခေါက်တင်တန်းပေးတော့မှာတော့ညီမတို့ KG ကနေစပြီးတော့ Grade 4 ထိပေါ့နော်မူလာရင်းတင်ရို့အတွက်ကိုအတန်းမြင့်ပေါ့ဘယ်လိုသင်ခန်းစာတွေပါတယ်ဘယ်လိုနည်းလမ်းလေးတွေနဲ့သင်လို့ရတယ်ဆိုတာမျိုးရယ်နောက်ကလေးစိတ်ပညာပေါ့နော်ကလေးတွေကိုသင်ရတော့မယ်ဆိုတဲ့အခါကျတော့ဘာလေးတွေသိထားရမယ်ဘာလေးတွေရောရှောင်ရမယ်ဆိုတာမျိုးလေးတွေပေးခဲ့တယ်မှာအလားပြီးခဲ့တဲ့တစ်ခေါက်ကပေါ့နော်အခုပြီးခဲ့တဲ့စနေနေ့ရပဲညီမတို့နောက်ထပ်သင်တန်းလေးတစ်ခုထပ်လုပ်ဖြစ်တယ်။အော်အဲ့ဒီနှစ်ခုရဲ့ကြားမှာညီမတို့ ဆွေးနွေးတိုင်းနဲ့ပြောပြောရွှင်ဆိုပြီးတော့ဗောတော့မိသားစုစတင်ကြည့်လိုက်တဲ့ခါကျတော့ဘလို့ခက်ခဲကြီးကြုံလာလဲပါညာဆိုတာမျိုးကိုညီမတို့ပြန်ဆွေးနွေးပေးရဲ့အဲ့ဒါမျိုးပေါ့နော်အဲ့မှာတင်ချာတင်တာတော့ဘယ်လိုဖြစ်လဲဆိုဘယ်လိုလေးလုပ်ပေးကြည့်ပါဆိုမျိုးအကြံပေးရပေါ့နော်အဲ့ဒါပြီးတော့ပြီးခဲ့တဲ့စနေနေ့ကတော့ညီမတို့ KG တစ်ခုလည်းအဓိကထားပြီးတော့တင်ရုပ်ပေးရ KG ခုကလေးတွေကိုတင်ကျင်တဲ့မိသားစုပေါ့နော်ဒါ join လို့ရပါတယ်လို့ကြော်ညာပြီးတော့ညီမတို့ပြင်နှံပေးခဲ့ပါတယ် KG ရဲ့နောက်တစ်ခုကကလေးစိတ်ပညာရဲ့နောက်အဲ့တစ်ချိန်ထဲမှာပဲဟိုစစ်ဆေးခဲ့ချက်ချင်းပေါ့နော်ခုကလေး KG ကလေးကိုဘယ်လိုစစ်ဆေးခဲ့ချက်မလဲအဲ့ဒါမျိုးလေးအဲ့သုံးခုပေါင်းပြီးတော့တင်နှံတည့်ရပေးခဲ့ပါတယ
်အဲ့တော့ဒါက
နောက်တစ်ပတ်ဒီမှာ grade 1တို့grade 2လို့ထပ်ပြီးပေးသွားဖို့ရှိတယ်။
အဲ့တော့ဒါကအခမဲ့တင်တန်းလားအခုပေးတဲ့တင်တန်းက
ဟုတ်ကဲ့အခမဲ့တင်တန်းပ
ါဆိုတော့ဒါကအခုမှတငယ်ချင်းဆရာဆရာမတွေစုပေါင်းပြီးတော့မှဒီစီစဉ်လေးကိုစပြီးတော့လုပ်လိုက်တဲ့သဘောပေါ့
ဟုတ်ကဲ့ဟုတ်ကဲ့အခောက်တော့တင်တန်းတော့ပြီးသွားပါပြီဒီကလာတစ်ခေါက်ပေးသွားပါပြီ
ဟုတ်ကဲ့အဲ့တော့ဆက်ပြီးတော့ဒီတင်တန်းကိုဆက်ပြီးတော့ပို့ချပေးသွားမယ်ပေါ့အခမဲ
့ဟုတ်ကဲ့ဆက်ပြီးပို့ချမှာပါ
အဲ့တော့အတီးကတော့ဆွဆွပြောသွားတဲ့အချိန်မှာနားလည်လိုက်ကြတော့ဒါမိဘတွေကိုယ်အိမ်မှာနေရင်းနဲ့ကလေးတွေကိုဟိုဆရာဆရာမတွေကြောင်းမသွားတဲ့အချိန်မှာဒါကိုဗစ်လိုကာလလည်းဖြစ်တော့အများကြီးတော့ထောက်ပံ့ဖြစ်စီတာပေါ့နော်ဆိုတော့အိမ်ကနေပြီးတော့မှကိုယ်ကလေးကိုကိုယ်တိုင်သင်ကိုယ်တိုင်စာမွေးပြန်စစ်လို့အခဲဖြတ်လို့ပါရတဲ့အထိလုံနိုင်အောင်သင်ကြားပို့ချပေးတဲ့သဘောမျိုးလို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ပါမဟုတ်ကဲ့ဒီကနေကအခုကျတော့လေတင်ရိုးသက်နဲ့ပတ်သက်ပြီးတော့ကျတော့အတွေ့အကြုံတိတ်မရှိကြဘူးပေါ့နော်သူတို့ကိုယ်တိုင်သင်သင်လာရတဲ့တင်ရိုးနဲ့မတူတဲ့အခါကျတော့လေအဲ့တော့အဲ့ဒါလေးလည်းနားလည်သွားအောင်ပေါ့နော်တင်ရိုးသက်မှာဘာတွေပါတယ်ဆိုတာလေးလည်းသိသွားအောင်ဘလို့လေးတင်လို့ရတယ်ဆိုရင်နီးလန်းလေးလည်းတည်သွားအောင်လုပ်ပါ
အဲ့တော့အခုတင်တန်းပြီးတော့မိဘတွေရောသဘောကျကြလားဘလို့ဒီသူတို့ဘက်ကနေပြီးတော့ဘလို့တုံ့ပြန်မှုတွေရလဲ
ဟုတ်ကဲ့ကျွန်တော်မင်းများလာ join ကြတယ်လာ join ပြီးတော့သူတို့လည်းစတင်နေတယ်ဆိုတဲ့အကြောင်းပြောပြကြတယ်အဲ့ဆွေးနွေးတဲ့ခန္ဓာမှာဆိုလို့ရှိရင်လေသူတို့တော်တော်ပြောကြတယ်သူတို့ကလေးဘလို့လေးစတင်ကြတာဘလို့ပေါ့နော်သူတို့ချင်တယ်ညီမတို့လည်းအတွေ့အကြုံအများကြီးရကြတယ်သူတို့အိမ်မှာကလေးတွေစတင်နေတယ်ဆိုတဲ့အကြောင်းလည်းသိရတာပေါ့နော်အဲ့တော့အဓိကညီမတို့တင်တန်းရဲ့ယူရချက်ကလည်းအဲ့ဒါပဲညီမတို့လုပ်နေရတယ်ညီမတို့ CDM လုပ်တယ်လို့မျိုးမိဘတွေလည်းကိုယ်ကလေးကိုကြောက်မလို့ဘူးကလေးရဲ့အလုံးစုံရေးအတွက်ကောပေါ့နော် CDM လုပ်ကြမယ်လို့ဆုံးဖြတ်လိုက်ပြီးဆိုကိုကိုယ်တိုင်တင်မရတော့ပါဘူးကိုကိုယ်တိုင်မတင်လို့ပေါ့နော်အပြင်ကနေပြီးတော့တီးတန့်ဆရာခေါ်တင်နေဆိုရင်လည်းကိုယ်ကလေးကဘာလို့တိနေပြီးဘာလို့ထပ်ပြီးတော့ကိုယ်ဖြေဖို့လုံနေလဲဆိုတာလေးသိအောင်ပေါ့နော်ဆရာမစတင်နေတယ်ဆရာမဘာလို့တင်နေလဲကိုဘာအထောက်ပံ့ပေးနိုင်လဲပေါ့နော်အဲ့ဒါလေးတွေသိအောင်လို့အဓိကရည်ရွယ်ပြီးတော့ဒီတင်နန်းကိုလုပ်ဖြစ်တာညီမတို့
တင်နန်းပြီးတဲ့အချိန်မှာရောမိဘတွေဘယ်နှယောက်လောက်များများလာပြီးတော့တက်ပြီးသွားပြီလို့ပြောလို့ရမလဲ
ဟုတ်ဆက်ဆက်ချင်းတင်နန်းကို join တော့ရောညီမတို့ကလေဟိုစ pilot ပဲပေါ့နော်စပြီးတော့လုပ်ကြည့်မယ်လို့စဉ်းစားပြီးတော့လုပ်လိုက်တာပဲဒါပေမဲ့ညီမတို့အဲ့ email ကိုလူအယောက်900ကျော်လာ join တယ်ဒါ join တော့ညီမတို့ကအယောက်900ကျော်တော့သူကဟိုအခမဲ့တင်နန်းဖြစ်နေရကြောင်းလဲပါမှာပေါ့နော်လူတွေအခမဲ့ဆိုဟိုစိတ်ဝင်စားကြတော့လေအဲ့လိုဆိုတော့အဲ့နဲ့900ကျော်ဆိုရင်ကြတော့ညီမတို့လည်းဟိုဆက်ဆာချင်းပေါ့နော်ပထမဆုံးတစ်ခါလည်းဖြစ်တယ်ပေါ့နော်နိုင်မလားလို့တွေးပြီးတော့အဲ့ညီမတို့တရားတော့လက်ခံလိုက်တယ်တရားလက်ခံပေမဲ့တကယ်လား join တော့90လောက်ပဲတော့ join ဖြစ်တယ်အဲ့တော့အဲ့တုန်းကတော့နှစ်ရက်လည်းဖြစ်သွားတာပေါ့နော်အဲ့တော့လူ90လောက်တော့တင်တန်းပေးလိုက်တယ်နောက်တစ်ပတ်ကျတော့ပုံမှန်ညီမတို့ကဟိုလူ90လောက်ပဲလက်ခံဖြစ်တယ်စီစစ်ပြီးတော့လေညီမတို့လည်းတနိုင်လေးပေါ့နော်ဒါပေမဲ့ညီမတို့ကတစ်ခုပါ request လုပ်လိုက်လေဆိုတော့ညီမတို့ကအခမဲ့ပဲလုပ်ပေးတာပေါ့နော်ဒါပေမဲ့တချို့မိဘတွေကကြတော့ CDM လုပ်တယ်ကလေးကိုကြောင်းမလုပ်ဘူးအဲ့တော့ဒီမှာတင်တန်းလာတက်တဲ့မိဘတွေဆိုမျိုးသူတို့မှာဒီ laptop ဒီဖုန်းတွေနဲ့သူတို့မှာ join ကြရမရှိဘူးပေါ့နော် online တော့မတုံးနိုင်တာလည်းပါမယ်ပေါ့နော်အဲ့တော့အဲ့လိုမိဘတွေအတွက်ကိုကျွန်တော်တို့က PDF file လေးတွေပို့ပေးတယ်တင်ပေးတယ်ပေါ့နော် Facebook page မှာလည်းအဲ့တော့အဲ့ဒီတင်ပေးတဲ့ဟာလေးတွေကို download ဆွဲပြီးရောပဲဒီပြ print ထုတ်ပြီးရောဒီပြပြန်ပြီးတော့ဖြန့်ပေးပါပေါ့နော်ဒါမှမဟုတ်လည်းမှာပါဇက်ကနေလည်းဒီဟာလေးကိုတော့ဘယ်လိုတင်ဒီဟာလေးကိုတော့ဘယ်လိုတင်အဲ့လိုမျိုးလေးကိုအကျံပေးပေးပါဆိုပြီးတော့ညီမတို့ request လုပ်ပါတယ်
အဲ့တော့အခုကတင်တန်းက online ကနေပြီးတော့ပေးနေတာပေါ့ online ကပဲဆက်ပေးသွားမယ်ပေါ့
ဟုတ်ကဲ့မလော့ဆယ်တော့ online ကပဲပေးဖို့ရှိပါတယ်ညီမတို့လုံခြုံရေးအတွက်ကောပေါ့နော
်ဟုတ်လော့လော့ဆယ်မှာတော့ဒါဆိုရင်လူအပ်ချက်ကိုတော့အကုန်လုံးတော့ like ဖြည့်ပေးဖို့တော့ခက်ခဲနေသေးတာပေါ့လေကိုဘက်ကလည်းကိုကဒါတနိုင်တပိုင်းကိုအုပ်စုဖွဲ့ပြီးတော့စလုပ်ကြတာလည်းဖြစ်တယ်ဆိုတဲ့အခါကျတော့နောက်ပိုင်းကျရင်တော့ရောပို့ပြီးတော့ဘယ်လောက်ထိဆက်လုပ်သွားဖို့မျှော်မှန်းထားတာရှိပါလဲ
ဟုတ်ကဲ့ညီမတို့မူလာတဲ့အခုဒီရိုးဒီတစ်ခေါက်ပေါ့နော်အခုညီမတို့ KG ကနေပြန်စားတယ် KG ကနေစားတာ grade 4 ထီကိုညီမတို့ the best view ကိုအဲ့လိုပေးသွားမယ်လို့စဉ်းစားထားတယ်။အဲ့ဒါပြီးသွားရင်တော့ညီမတို့အလဲတန်းအဆင့်ကိုပေးဖို့တော့စဉ်းစားထားပါတယ်။နောက်တစ်ခုကကြတော့လေညီမတို့ကတခြားညီမတို့အခွေတဲ့တခြားလူတွေလည်းအဲ့လိုပဲသူတို့ကလည်းဒီတစ်ခုမှလာကူညီပေးမဲ့လေသူတို့မှနောက်ထပ်တစ်ခုလည်းရှိနေတယ်အဲ့လိုမျိုးပေါ့နော်။ဥပမာအလဲတန်းအခွေစားတဲ့နေ့အခွေမှလည်းသူတို့ကပါဝင်ပြီးတော့အဲ့လိုမျိုးအဲ့ဘက်ကိုကူညီနေတာမျိုးပေါ့နော်အဲ့လိုမျိုးတွေလည်းရှိတယ်။နောက်ညီမဆိုရင်လည်းဒီတခြား homeschooling တော့မဟုတ်ဘူးပေါ့နော်သူတို့ကကြတော့ဒီစတင်ပေးတဲ့အခွဲလိုမျိုးပဲပေါ့နော်ဒီလိုစတင်ပေးတဲ့အခွဲမှာဝါသနာပါတဲ့ဟ ေါ့နော်ဒီပွဲရပြီးတော့ဟော CDM လုပ်နေဆရာဆရာမလေးတွေရောပေါ့နော်သူတို့တွေကကိုယ့်ရဲ့ရွာကလေးတွေကိုစာပြန်တင်နေတယ်အဲ့လိုမျိုးကို coach လုပ်ပေးရတာပေါ့ညီမတို့ကအဲ့လိုမျိုးပေါ့နော် coach လုပ်ပေးနိုင်မလားဆိုလဲညီမကသွားပြီးလုပ်ပေးလိုက်တာပဲအဲ့လိုမျိုးအဲ့ဒါကြတော့လေအလေတန်းလည်းဖြစ်မူလာတန်းတစ်ခုလည်းမဟုတ်ဘူးမူလာတန်းရောအလေတန်းရောလည်းဖြစ်ဆက်တာဖြစ်တာမျိုးပေါ့နော်အဲ့လိုပေါ့ဒီတစ်ခုမှာတော့ညီမတို့ကမူလာတန်းပဲအဓိကလုပ်ဝင်နေတယ်ညီမတို့တခြားလမ်းလမ်းမီတဲ့ဟွာတွေကနေပြီးတော့လေပေါင်းပြီးတော့လုပ်ပေးနေရမျိုးလည်းရှိပါတယ်
ဟုတ်ကဲ့အဲ့တော့ CDM လုပ်နေတဲ့ဆိုပေမဲ့လည်းကိုကဒီပညာရေးကဏ္ဍထဲမှာသင်ကြားမှုတွေအခါမဲ့ပဲဖြစ်ဖြစ်ဒီလိုပေါ့နော်ကိုတက်နိုင်တဲ့ဘက်ကလောက်တာတွေကတော့အများအန်းဆက်ရှိနေတယ်ဒီပညာရေးကဏ္ဍကတော့ရက်မသွားဘူးဆိုတဲ့ပုံစံမျိုးရောပြောလို့ရမလား
ဟုတ်ကဲ့ပြောလို့ရပါတယ်မညီမတို့ဒီပညာရေးပေါ့နော်ညီမတို့ကျောင်းတင်ရိုးမှာဆိုရင်လေလေကလေးတွေကကျောင်းသားတွေက CDM လုပ်နေတဲ့တက္ကသိုလ်ကောလိပ်ကျောင်းသားတွေရှိရလေအဲ့ကျောင်းသားတွေအတွက်တင်ရိုးတွေလည်းပြင်နေပါတယ်အဲ့ဒါကြီးလည်းဒါညီမတို့ကသာညီမတို့ပေါ့နော် CDM လုပ်တဲ့ဆရာဆရာမတွေပူးပေါင်းပြီးတော့ CDM လုပ်တဲ့ကလေးတွေလည်းရက်မနေရအောင်ပေါ့နော်သူတို့အတွက်လည်းလေးလာဖို့တစ်ခုခုရှိနေအောင်ညီမတို့ဗီဒီယိုသင်ခန်းစာတွေပါပြင်နေကြပါတယ်အဲ့ဒါကြီးလည်းရှိပါတယ
်ဆေးဥချုပ်ရေးကိုမလိုလားလို့ CDM လုပ်ကြပေမဲ့ CDM လုပ်တဲ့ဝန်ထမ်းတွေအတွက်အခက်အခဲတွေအဖက်ဖက်ကလာတဲ့ဖိအားတွေရှိနေတာကိုလည်းဆရာမတွေကပြောပြပါတယ်အခုဆိုရင်ကိုဗစ်ကပ်ပြီးတကြောပြန်ကူးစက်မှုတွေတိုးလာနေတာကလည်းစိုးရင်စရာအခြေအနေဖြစ်နေတာပါဒီလိုခက်ခဲရကြားကပဲတန်းပြည်ရဲ့ရေရှည်အနာဂတ်ကိုမျှော်မှန်းပြီးစီအုပ်ချုပ်ရေးရန်လျားမဆက်နိုင်အောင်တန်းပြည်မှာဒီမိုကရေစီအုပ်ချုပ်ရေးပြန်လည်ရရှိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ပညာရေးဝန်ထမ်းတွေကတော့ CDM လှုပ်ရှားမှုမှာဆက်ပြီးတော့ပါဝင်နေကြတယ်လို့ဆီယမ်မတွေကပြောဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်မျိုးသမီးခန္ဓာကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ဗျထွေးပါရှင
်ဘခင်ဗျထွေးရဲ့အမျိုးသမီးခန္ဓာဖြစ်ပါတယ်ခင်ဗျာအခုတခါဆက်ပြီးတော့တင်ဆက်သွားမှာကသုတဆုံလင်အမေရိကန်အစဉ်ပဲဖြစ်ပါတယ်ဘီလီယံနာတတိယ Jeff Bezos ရဲ့အာဂသခရီးစဉ် COVID ထိနဲ့အပူလိုင်းတန်ခံနေရတဲ့စိုက်ပျိုးရေးသမားတွေအကြောင်းကိုကိုအောင်ကပြောပြထားပါတယ်
Amazon ကုမ္ပဏီကိုထူထောင်သူဘီလီယံနာ Jeff Bezos ဟာမကြခင်ရက်ပိုင်းမှာသူ့ပိုင်ကုမ္ပဏီကအာကသယာဉ်နဲ့ကမ္ဘာမြေပြင်အထက်မိုင်60အကွာမြေပြင်ဆွဲငင်အားကင်းတဲ့အာကသတဲ့အထိတွားရောက်လည်ပတ်ဖို့အစီအစဉ်ထားပါတယ်။ Online ကနေဈေးရောက်တဲ့ကုမ္ပဏီရဲ့ CEO ရာရူးကနေဇူလိုင်5ရက်နေ့မှာအနားယူပြီးတဲ့နောက်ငယ်စဉ်ကတည်းကစိတ်ဝင်စားတဲ့အာကသနဲ့ပတ်သက်ပြီးပိုအချိန်ပေးနိုင်ဖို့အတွက်လည်းဖြစ်ပါတယ်။Jeff Bezos ရဲ့ဒီခီးစဉ်ကတော့ကမ္ဘာအပြင်ဘက်ထိထွက်ပြီးတော့လေပတ်ဖို့ဟာသူဟာ9နှစ်သားလောက်ကလေးကအာဂသာရဲကိုသွားဖို့အိမ်မက်တွေမက်ခဲ့တယ်လို့ဆိုပါရယ်။လာမယ့်ဇူလိုင်20ရက်နေ့မှာသူပိုင် Blue Origin ကုမ္ပဏီကအာဂသာယာဉ်နဲ့ထွက်ခွာမှာပါ။ဒီကုမ္ပဏီကို2000ခုနှစ်မှာထူထောင်ခဲ့ပါရယ်။အာဂသာကိုစူးစမ်းလေ့လာပြီးတော့လကဘာပေါ်မှာလည်းလူသားတွေအမြင်နေထိုင်နိုင်အောင်ဆောင်ရွက်ဖို့အစီအစဉ်ရှိပါရယ်။ Jeff Bezos က
This is Blue Moon. We've been working on this lander for 3 years.
ဒါကတော့ blue moon မှာလဘော်ဆင်းသက်မဲ့ယာဉ်ကိုဖန်တီးနေတာ3နှစ်လောက်ရှိပါပြီ။ဒီယာဉ်ကကြီးပါတယ်။ 3.6 metric ton လေးရဲ့ယာဉ်ကိုလမျက်နှာပြင်ပေါ်မှာညင်ညင်သာသာတိတိကျကျနဲ့ဆင်းသက်ပါလိမ့်မယ်လို့သူကပြောပါတယ်။ Texas ပြည်နယ်ကနေလွှတ်တင်မဲ့ယာဉ်မှာလူ6ဦးလိုက်ပါစီးနင်းနိုင်ပါတယ်။စွန့်စွန့်ဆဆလောက်ရမှာလက်တွဲညီခဲ့ကြတဲ့သူ့ရဲ့ညီကိုလည်းခရီးစဉ်မှာလိုက်ပါဖို့သူကပြောပါတယ
်။ I really want you to come with me. Would you?
Are you serious?
I am. I think it would be meaningful.Have my brother there.
Jeff Bezos ကသူ့ညီကိုသူနဲ့အတူခရီးသွားဖို့မေးရမှာသူ့ညီ Mark Bezos ကပြန်ပြောခဲ့တာပါခရီးစဉ်မှာသူတို့ညီကိုနှစ်ဦးအပြင် Jeff Bezos ရွေးချယ်ထားသူအထူးဧည့်သည်တဦးကတော့အသက်82နှစ်အရွယ်လေယာဉ်မှူးအောင်တဦးပါ1969နှစ်တည်းစီက Mercury 13ဆိုတဲ့အမျိုးသမီးအဖွဲ့ကိုအာကသယာဉ်မှူးတင်နှံတွေပေးခဲ့ရမှာဝေါ်လီဖန့်လည်းပါဝင်ပါတယ်သူဟာအမေရိကန်လေတပ်ရဲ့အစိုးဆုံးကြတဲ့လေယာဉ်မှူးတွေထဲမှာပါဝင်ပြီးတော့အာဂဒယင်မှုဖြစ်ဖို့လျှောက်ရမှာတော့အမျိုးသမီးဖြစ်နေတာကြောင့်ဆိုပြီးတော့ပယ်ချခံခဲ့ရဘူးပါတယ်။အဲ့ဒီအချိန်က NASA အာဂဒယင်မှုတွေကိုစစ်ဖက်ကသာအရေးချင်းစစ်ဆေးရွေးချယ်ခဲ့တာဖြစ်ပြီးအလုံးဟာအမျိုးသားတွေကြီးဖြစ်ပါတယ်
။ You're in zero gravity for 4 minutes. You come back down.
ဘာမြေပြင်ဆွဲရလုံးဝမရှိတဲ့နေရာမှာ4 minutes ကြာနေရမှာပါ။ပြီးတော့ခန္ဓာရမှာပြန်ဆင်းပြီးတကားကိုဖွင့်အပြင်ထွက်လိုက်တဲ့အခါမှာပထမဆုံးပြောတဲ့စကားကဘာဖြစ်မလဲဗျာလို့ Jeff Bezos ကမေးလိုက်တာပါ။
I was say honey that was the best thing
that ever happened to me. What shall get that la ma. ဒီတစ်ချိန်ဟာအကောင်းဆုံးအတွေ့အကြုံတစ်ခုပါလို့ပြောမယ်ဆိုတဲ့အကြောင်း fan ကဆိုပါတယ်။ ဖန်ကအသက်88နှစ်ရှိပြီဖြစ်တာကြောင့်အာဂတကိုသွားမဲ့အသက်အကြီးဆုံးသူအဖြစ်စံချိန်တင်သွားပါတယ်။ကွယ်လွန်ခဲ့ပြီဖြစ်တဲ့အာဂတရင်မှုကျွန်းဂလန်ကတော့1988ခုနှစ်အသက်89နှစ်အရွယ်မှာ Discovery ရင်နဲ့လိုက်ပါပြီးသူတေသနလုပ်ခဲ့ပါတယ်။နောက်ထပ်လိုက်ပါမဲ့သူတူကတော့လွတ်နေတဲ့ခုံတစ်ခုံအတွက်ဒေါ်လာ28သန်းပေးပြီးတော့ဝယ်ယူသွားသူပါ။ဝယ်တဲ့သူကတော့ဘယ်သူဘဝမှန်းမသိသေးပါဘူး။အဲ့ဒီငွေတွေကိုလည်းပရာဟိတလုပ်ငန်းတွေမှာအသုံးပြုမှာပါ။နိုင်ငံပေါင်း143နိုင်ငံကလူပေါင်း6000ကျော်ဒီလေလံပွဲမှာပါဝင်ခဲ့ပါတယ်
။ Sold $28 million to number 107.
ဒီနေ့မကုန်ခင်မှာလည်းအခုလိုခီးစဉ်မျိုးတွေပြည့်စွမ်းနိုင်ဖို့ Bezo နဲ့ Blue Origin Company ကစီစဉ်နေပြီးတော့တခုံစားအတွက်ဘယ်လောက်ပေးရမလဲဆိုတော့အခုချိန်ထိမသိရသေးပါဘူး။ခီးသွားသူတွေအနေနဲ့ဘေးအန္တရာယ်ကင်းတာကိုပြသဖို့အတွက် Bezo ကပထမဆုံးခီးစဉ်မှာလိုက်ပါရပါ။ဒီမတိုင်ခင်မှာတော့15ချိန်လောက်စမ်းသပ်ပြန်တန်းထားပြီးပါပြီခင်ဗျာ။ဘရိတ်ကန်ပြည်တော်စုမှာကိုဗစ်ရောဂါကူးစက်မှုတချို့ပြန့်ဖြစ်လာတာမှာအဲ့ဒီလိုရောဂါဖြစ်ပွားတဲ့ပြည်နယ်တွေဟာကိုဗစ်ကာကွယ်ဆေးထိုးသူအရေးအတွက်နေပါတဲ့ပြည်နယ်တွေဖြစ်ပါတယ်။ကော်လိုရာဒိုပြည်နယ်မှာဆိုရင်လည်းကိုဗစ်ကူးစက်မှုကြောင့်လူရာနဲ့ခြေဆေးရုံတက်နေရတာပါ။ကိုဗစ်ရောဂါစဖြစ်စအချိန်မှာတော့ကာကွယ်ဖို့ဆေးမရှိတာကြောင့်အကြောင်းကိစ္စကြီးငယ်မရှိဘဲအိမ်ပြန်မထွက်ကြဘူး။နှာခေါင်းစည်းတက်ကြဖို့ခက်ခွာခွာနေကြဖို့သာတာဝန်ရှိသူတွေကတိုက်တွန်းနိုင်ခဲ့ကြတာပါ။ဒါပေမဲ့လည်းအခုခါမှာတော့ကာကွယ်ဆေးရှိလာပြီဖြစ်တာကြောင့်ကာကွယ်ဆေးထိုးဖို့တိုက်တွန်းပေမဲ့တချို့ကတော့ဆေးထိုးဖို့ငြင်းဆန်နေကြသေးပါ။ဒါကြောင့်ကာကွယ်ဆေးထိုးဖို့ဆွဲဆောင်တဲ့အနေနဲ့အစိုးရတာဝန်ရှိသူတွေကနီလန်းတချို့တုံးလာတာမှာဆေးထိုးတဲ့သူတွေကိုကန်ဆယ်မေးဖောက်ပြီးတဲ့အစီအစဉ်လည်းပါဝင်ပါတယ်။ကော်လိုရာဒိုပြည်နယ်မှာတသန်းစုထိမဲပေါက်သွားသူကတော့ကလေးလေးဦးရဲ့မိခင်မှာHeidi Reselga
I'm usually not a person that's very scared but this is very intimidating
ပုံမှန်အားဖြင့်ဆိုရင်တော့တိတ်ပြီးတော့အံ့အားသင့်သင့်ဖြစ်တဲ့သူမျိုးမဟုတ်ပါဘူးဒါပေမဲ့လည်းခုလိုထိပေါက်လိုက်တယ်ဆိုတာကြားလိုက်ရချင်းကတိတ်ပြီးတော့အံ့ဩတုန်လှုပ်သွားမိရတယ်ဒီသတင်းကိုသိလိုက်ရတာ24နှစ်လောက်ပဲရှိသေးတာဆိုတော့တကယ်ဟုတ်ရဲ့လားဆိုပြီးတော့လဲစိတ်ထဲကအခုထိဖြစ်နေတော့မှလို့ဆိုပါတယ်ဇွန်လနဲ့ဇူလိုင်လအစောပိုင်းသတင်းပတ်၅ပတ်တာကာလအတွင်းကော်လိုရာဒိုပြည်နယ်မှာနေထိုင်သူတွေကိုအပတ်စဉ်ကန်ဆယ်မဲဖောက်ပေးတာမှာတယောက်ကိုတသန်းနှုံးနဲ့၅ဦးကန်ဆယ်မဲပေါက်ခဲ့တာပါကိုဗစ်ကာကွယ်ဆေးထိုးသူစီးရင်တွေကနေအခုလိုကန်ဆယ်မဲပေါက်ပြတာလည်းဖြစ်ပါတယ်အမေရိကန်ရဲ့ရင်ဆိုင်နေရတဲ့အပူလိုင်းဒန်တော်မီမိုးခေါင်ရေရှားဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့မကြသေးခင်ရက်ပိုင်းကခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်ဒေသခံတွေအနေနဲ့တဘာဝဘေးအန္တရာယ်တွေကိုဘယ်လိုရင်ဆိုင်ကျော်ဖြတ်နေရလဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြပေးရမယ်American ပြည်အောင်စုအနောက်မြောက်ကဝါရှင်တန်ပြည်နယ်ကနေဒါအနောက်ဘက်ဒေသတွေမှာစံချိန်တင်အပူချိန်လွန်ခဲ့မှုကြောင့်လူတွေရာနဲ့ခြေသေဆုံးခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတဂျိုးဘိုင်ဒန်နဲ့ပြည်နယ်အုပ်ချုပ်ရေးမှူးတွေဆွေးနွေးခဲ့ကြပါတယ်။အပူချိန်လွန်ခဲ့မှုကြောင့်ဒေသခံတွေအထူးသဖြင့်စိုက်ပျိုးရေးသမားတွေ၊မွေးမြူရေးသမားတွေလည်းအခက်အခဲမျိုးစုံကြုံနေရတာပါ။ဒူးမြောင်အင်းအိမ်တွေလည်းရေခမ်းခြောက်ကုန်တာကြောင့်အခုအခါမှာမြေအောက်ရေကိုပဲတုံးနေရတယ်လို့ဆိုပါတယ်။အိုက်ဒါဟိုပြည်နယ်ကစိုက်ပျိုးရေးသမားCarl Pendleton ကရေခမ်းခြောက်လာတဲ့အခြေအနေကိုအခုလိုပြပြပါရစေ
။ Well, we're in the bottom of the Richfield Canal.
ဒီနေရာက Richfield တူမြောင်အခြေပါ။ဟိုရုံးကဆိုရင်တော့ဒီမှာအခုလိုရက်လိုက်ရင်ရေကလေပင်ဒါမှမဟုတ်ခေါင်းတော်မြုပ်ပါတယ်လို့သူကပြောပါရစေ။စောင်းတွင်းမှာအနီးနားတစ်ဝိုက်ကတောင်တွေပေါ်မှာနှင်းသိမ့်မကြသလိုမိုးလဲမရွာတာကြောင့်ရေခမ်းခြောက်မှုပြဿနာကျုံရတာပါ။ရေရှားပါတဲ့နေရာတွေမှာနှင်းတွေအရေးပျော်လေးရှိပြီးစမ်းကြောင်းတွေရဲ့ဒီရေတွေစီးဆင်းလေးရှိပါတယ်။ပုံမှန်အားဖြင့်ဆိုရင်တော့ဒီရေလောင်တမန်ဟာဆိုရင်လေကျူဘစ်မီတာ235သန်းအထိရောက်လေရှိပြီးတော့အခုအခါမှာအဲ့ဒီပမာဏရဲ့၄ဘုံတစ်ဘုံလောက်တောင်မရှိတော့ဘူးလို့ဆိုပါရစေ
။ My way of endured many short water years.
ရေရှားမှုဒဏ်ကိုနှစ်တော်ကြာကြုံလာရပေမဲ့အခုဆိုရင်ဇွန်လလလည်းအထိရောက်အောင်တော့ရေကမခံတော့ပါဘူး။ကျွန်တော်တို့မှရှိတဲ့ရေကလည်းဇွန်လ10ရက်နေ့လောက်ကတည်းကကုန်သွားပါပြီလို့ပြောသွားတာပါ။1955ခုနှစ်ကတည်းကကုဒ်ကျင်းဟာအချောက်တွေ့ဆုံးနှစ်ဖြစ်တာကြောင့်စိုက်ပျိုးရေးကဏ္ဍမှာတိကျရင်မွေးထားတဲ့တရိတ်ဆန်တွေကိုကျွေးစရာအစားအစာအလုံးလောက်ရှိတော့မှလည်းမဟုတ်ပါဘူး
။ Why we have chosen rather than by hay or
စာဝယ်ကျွေးမလားဒါမှမဟုတ်ဒီတရိတ်ဆန်တွေကို truck ကားနဲ့တခြားအစာရည်စာပို့တဲ့နေရာရွှေ့မလားလို့စဉ်းစားပြီးတဲ့နောက်ဆုံးတော့ရောင်းလိုက်ဖို့ပဲဆုံးဖြတ်ခဲ့ပါတော့တယ်လို့သူကပြောပါတယ်။1940လောက်ကတည်းကစားခဲ့တဲ့မိသားစုစီးပွားရေးကို short ချလုပ်ကင်ရတော့မဲ့အနေထားလဲဆက်ရောက်လာပါတယ်။စိုက်ပျိုးရေးသမားတွေအနေနဲ့နှစ်ပေါင်းများစွာအခက်အခဲတွေကိုကြံ့ကြံ့ခံခဲ့ပေမဲ့အထူးသဖြင့်အခုလိုအချိန်မှာစိုက်ပျိုးရေးကဏ္ဍကနေထွက်တဲ့စားတောက်ကုန်တွေဈေးကွက်ထဲဆက်ရှိနေဖို့ဆိုရင်တော့အစိုးရဘက်ကအကူအညီပေးဖို့လိုအပ်ကြောင်းလဲသူကထောက်ပြပါတယ်ခင်ဗျာ။
သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရပြီးခုတစ်ခါတော့ဒေါကင်မြို့သက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်နိုင်ပါပြီ။
မကြသေးခင်ကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်စကိုင်းတိုင်းကမင်းမြို့နယ်ထဲမှာမပေါက်ကွဲပဲကျန်းနေတဲ့ RPG ကိုတွေ့လို့မသိနားမလဲပဲအိမ်ပြန်ယူလာပြီးထုရိုက်မိရကနေတေဆုံးခဲ့ရတယ်လို့တိုက်ပွဲတွေဖြစ်ပွားရင်တိုင်းရင်းသားဒေသတွေမှာအလားတူမပေါက်ကွဲသေးတဲ့ကြီးတွေမြေမြုပ်မိုင်းတွေကြောင့်တေဆုံးရတာတွေမကြကနကျုံနေရတာပါဒါတွေကိုကာကွယ်နိုင်ဖို့အတွက်အချက်၃ချက်သိထားဖို့လိုတယ်လို့အထူးတပ်ဖွဲ့တွေအတွက်စီးရီးတန်တန်းပေးနေသည့် American စစ်မှုထမ်းဟောင်းဦးမျိုးစောကပြောပါတယ်
ကျွန်တော်တို့ဒီစီမံကိန်းချက်ပေါ်ချထားတာကတော့အားသုံးလုံးနဲ့သွားတယ်အားသုံးလုံးကပါလဲဆိုတော့ကြတော့ပထမဆုံးအားက recognize လောက်ရမယ်ဒီအားပါလဲဆိုတော့အတိမဲ့တိရမယ်အတိမဲ့ပြရမယ်ဟာဒါကြီးစံပုံစံပဲဒါပောက်ကွဲတဲ့အရာတစ်ခုပုံစံပဲเนาะစိန်ပြောင်းလည်းဖြစ်ရင်ဖြစ်မယ်เนาะ RPG ထိပ်ဖူးတီးလည်းဖြစ်ရင်ဖြစ်လိမ့်မယ်เนาะလက်ပစ်ပုံးတို့ဟာမျိုးလည်းဖြစ်ရင်ဖြစ်လိမ့်မယ်ဆိုတော့ဒါကတော့နည်းနည်းတိထားဖို့လိုအပ်တယ်ပေါ့เนาะအဲ့ဒါအနာမသွားပါနဲ့ပထမဆုံးအားတစ်ဆင့်now ဒုတိယအာကပါလဲဆိုတော့ retreat ကပါလဲဆိုတော့အနောက်ကိုပြန်ဆုတ်မယ်ဒီနေရာမှာဒီဘုံကိုတွေ့တယ်ဆိုတာကိုမှတ်ထားမယ်ဟိုချင်းခတ်လိုက်တာတော့ဘယ်လိုပြောမလဲအတိမတ်တစ်ခုခုပြရတာပေါ့ဒီနေရာလူမသွားအောင်လို့เนาะပြန်ပြီးနောက်တစ်ခါပြန်လာတဲ့အခါမှာဘယ်နေရာလဲဆိုတော့သိအောင်လို့မှတ်ထားရမယ်တတိယအာကကြတော့ report ကပါလဲဆိုတော့စစ်တပ်ကပဲဖြစ်ဖြစ်KNU ကပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်ပေါ့နော် CA join နေတဲ့သူမဟုတ်ဘူးဆိုလဲအရာရှိတယောက်ယောက်ပေါ့နော်တိတတ်တဲ့လူတယောက်ယောက်ကိုအကြောင်းကြားပြီးတော့ကျသူတို့ကနေပြီးစစ်သားတွေပါတွေလာပြီးတော့ကျတော့ကြည်ပေးပါလှုပ်ပေးပါအဲ့ဒါကိုပြန်ပြီးတော့ကျတော့ဖောက်ခွဲလိုက်ရင်လည်းဖောက်ခွဲရမယ်ဒါဖောက်ခွဲတဲ့အခါမှာလည်းဒီလိုမျိုးတံပြားတွေပါရင်လည်းအကုန်လုံးကာထားပြီးတော့ကျတော့နော်အားလုံးလုံခြုံအောင်လို့လှုပ်ပေးရလိမ့်မယ
်ဟုတ်ကဲ့ဆိုတော့ပထမဆုံးဆောက်အာသုံးခုရဲ့ပထမအာပေါ့နော်ခွဲခြားပြီးသိရမယ်ဆိုတော့ဒီဆက်လက်နဲ့ပစ္စည်းတွေဒီလိုမျိုးဟိုမပေါက်ကွဲသေးပဲခြံခဲ့တဲ့ဥစ္စာအမျိုးအစားတွေနည်းနည်းပြောပြပေးပါဘယ်ပစ္စည်းကဘယ်လိုမျိုးရှိတယ်ဆိုတာနည်းနည်းပြောပြပေးပ
ါပစ္စည်းတွေကတော့အများကြီးပဲဗျဒီဟာဘုံတွေအမျိုးစုံရှိတယ်ဆိုတော့ဒုတိယကဘာစကစပြောမယ်ဆိုမြန်မာပြည်မှာခြံရှိခဲ့တဲ့ဘုံတွေလည်းရှိတယ်အဲ့ဒါတွေကတော့ဒီကြည်ဘူးတွေတို့နောက်ပြီးတော့ကြလင်းရင်ဘုံကျတဲ့အခါမှာခြံခဲ့တဲ့ဘုံတွေအဲ့ဒါတွေကတော့ဟောင်းနေပြီ။နောက်တချို့ဟာတွေကသူထုလည်းမပေါက်ဘူး။ကြည်စံလိုဟာမျိုးအမှားကြီး။နောက်တမျိုးရှိတာကအခုကျိုးဆွဲဘုံဆိုတာမြန်မာလိုပြောမယ်အင်္ဂလိပ်လိုပြောမယ်ဆိုတော့ claymore ပေါ့နော်။ claymore ကကြာတစ်ပင်တွေပါထဲမှာခြိထားပြီးတော့ကြာဒီမျိုးကျိုးလေးနဲ့ကာထားခြေထောက်နဲ့တိုက်ပြီးတယ်ဆိုရင်ကွဲတယ်ပေါ့။အဲ့ဒါ claymore ဒီကျိုးချီဘုံပေါ့။ပြီးတော့ကြာတော့ဒီ RPG ကတော့ပခုံးတင်ပစ်တဲ့ဟာရှိတယ်။ motor ကတော့စိန်ပြောင်းဘုံကိုဒီပြောင်းထဲမှာထည့်ပြကြတော့သူကတနက်လိုပဲအပေါ်ပြစ်သွားတယ်ဟာဆိုတော့အဲ့ဒါရဲ့နောက်မြေမြုပ်ဘုံတွေလည်းရှိပါတယ်မြေမြုပ်ဘုံတွေကမြန်မာပြည်မှာတော့အများကြီးပါပဲဒုတိယကဘာစစ်ကောအခုစစ်တပ်ကရောလှုပ်ထားတာတွေလည်းအကုန်လုံးခြေထောက်နဲ့နင်းလိုက်တဲ့အခါမှာတခါတည်းဒီခြေထောက်နင်းလိုက်တဲ့အခါမှာမပေါက်သေးဘူးသူကဒီခြေထောက်ကိုပြန်ကြွားသွားမှပေါက်တယ်ဟာရှိတယ်အဲ့လိုဘုံတွေတော့ရှိတယ
်ဟုတ်ကဲ့ဒီ RPG ရဲ့အလုပ်လုပ်ပုံကိုပြောပြသေးပ
ါ RPG ကသူကဘာလဲဆိုတော့ပခုံးတင်ပြတဲ့ဟာနော်တနက်လိုပဲသူကပြစ်တာเนาะပခုံးကိုတင်ပြီးတော့ကြာတနက်လိုပဲပြစ်လိုက်တာပြစ်လိုက်တဲ့အခါမှာသူက primer ရှိတယ်အဲ့ primer ထိလိုက်ခါမှာဒီဖင်ကဖူးကနေပြီးတော့ကြာသူထွက်သွားတယ်ဒီအရှိတ်တက်တယ်ကိုသွားတာပေါ့เนาะဆိုတော့ကျွန်တော်ပြောမယ်ဒါရေးတန့်ဘူးကျွန်တော်ဒါနမူနာပြเนาะဒါဖင်ကိုထိလိုက်တယ်ဒုတိယအဆင့်ကထိတ်ဖူးကဒီမာတဲ့နေရာမှာထိတယ်ဆိုရင်သူကပေါက်တယ်ဆိုတော့ကြာတော့ဒီကောင်ကရှင်ပွက်တယ်ကြာသွားမယ်ဆိုမပေါက်ဘူးရှင်ဘွယ်ပဲကြာသွားမယ်ဆိုရင်မပေါက်တဲ့ခါမှာလူကနေပြီးတော့ဘယ်သူပဲဖြစ်ဖြစ်ကောက်ရတဲ့သူကသွားယူပြီးတော့ကြာတော့အမှားသွားပြီးဒီလိုမျိုးထုတယ်ဆိုရင်ပေါက
်မထုမိစင်းနဲ့ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ထိတ်ကအရေးကြီးတယ်ထိတ်တီးရအရေးကြီ
းစိန်ပြောင်းကြတော့ဒီလိုမျိုးပြစ်လိုက်ပြီးတော့မပေါက်ဖဲနဲ့ဂျန်လာရှိလား
ဟုတ်ရှိတယ်စိန်ပြောင်းလဲအဲ့တိုင်းပဲစိန်ပြောင်းနဲ့ RPG ကအတူတူပဲ RPG ကတက်တယ်သွားတာစိန်ပြောင်းကအပေါ်ကနေပြီးတော့ဒီလိုသွားတာဆိုတော့ကြစိန်ပြောင်းဆိုရင်သူဒီမှာဒီပြောင်းပေါ့နော်တရားပြောင်းဆိုရင်ပြောင်းနေလို့သူကထည့်လိုက်တယ်ထည့်လိုက်ပြီးတော့မှဖုန်းလို့ထွက်သွားထွက်သွားပြီးတော့ဒီတိုင်းပဲ RPG လိုပဲထိတ်ဖူးရနေပြီးတော့ကြာတော့ဒါဒီလိုဖိလိုက်တဲ့အခါမှာအကုန်လုံး live ဖြစ်သွားပြီ live ဖြစ်သွားပြီးဆိုတော့ဒီကောင်ကအသက်ရှင်သွားပြီဖင်ကိုမထိဘူးဆိုရင်ထိတ်လဲထိလဲမပေါ့ဘူးဒီဖင်ကြီးကဟိုဟာချန်သေးတယ်ဆိုရင်ပြောတာဆိုတော့အတူတူပါပဲစိန်ပြောင်းကလည်း RPG နဲ့
ဘုံနေကြတော့ဘုံအမျိုးစားရဆော့ဆော့ပြောတော့တာ
ဘုံကတော့ကျွန်တော်မြန်မာလိုပြောမယ်ဆိုနနတ်တီးပေါ့နော်နနတ်တီးရှိတယ်နနတ်တီးကတော့ဒီလက်ပြဘုံလက်ပြဘုံမှာဆိုလဲဒီတချို့နေရာတွေမှာသူက ဒီအထစ်အထစ်လေးတွေပေါ့နော်ဒီလိုမျိုးအထစ်အထစ်လေးတွေသူကလှုပ်ထားတာဆိုအဲ့နေရာအရန်ပျော့တယ်နေရာဆိုတော့ဒီပင်ကိုဆွဲလိုက်ပြီဆိုရင်လက်ကကင်ထားရင်မပေါက်သေးဘူးဒီပင်ပြန်ထိုးလို့ရတယ်ပြစ်လိုက်မှလက်မှကင်ထားတဲ့အတန်လိုဟာမျိုးရှိတယ်အဲ့ဒီတန်အားနေပြီးကြတော့လန်ထွက်သွားပြီးကြမှအဲ့ဒါ3စက္ကန့်5စက္ကန့်အတွင်းမှာတော့ပေါက်တယ်မပြစ်ခင်မှာဒီကောင်ကပင်ပြန်ထိုးလိုက်မယ်ဆိုရင်မပေါက်ဘူးပေါက်တဲ့အခါမှာလည်းဒီနံရံနေမှာသူကပျော့တဲ့နေရာတွေကနေပြီးကြပေါက်သွားတော့ဆိုအထဲထဲမှာရမ်းပဲရှိတာပြင်ကတန်စားတွေကကွဲပြီးကြလူတွေပါလို့ထိမိခိုက်မိတာပေါ့နော်အဲ့ဒါလက်ပစ်ပုံ
ဒီနေမြုံမိုင်းနေကြတော့အဲ့ရနေမီရဲ့အခါမှာပေါ့နော်ထိကြပြီးတော့တေးတာများဆိုတော့ဒီနေမြုံမိုင်းအန်နေကြတော့
မြေမြုံမိုင်းကတော့ဒါမပြောနိုင်ဘူးเนาะဒါကိုယ်ပဲနေရာမှာမြေမြုံမိုင်းရှိရဆိုတော့တည်တဲ့နေပေါ့เนาะမြေမြုံမိုင်းကလည်းပုံစံအမျိုးမျိုးရှိရခုနလိုပဲဘူးလေးကိုကျွန်မမြေထဲမှာမြှုပ်ထားလိုက်တယ်ဘောက pressure plate လို့ခေါ်တယ်အဲ့ဒါတော့သူကခြေထောက်နဲ့တက်မင်းမိတာတို့ကားနဲ့ပဲမြေပြင်းမိတာဖြစ်ဖြစ်ဖြီးပြီးတော့ကြတော့ပြန်ကြွသွားတဲ့အချိန်မှာတချို့မိုင်းတွေကဖြီးလိုက်တဲ့အခါမှာတခါလေတန်းပေါက်တာရှိတယ်ဖြီးပြီးတော့ကြတော့ပြန်ကြွသွားတဲ့အခါမှာပေါက်တဲ့ဟာရှိတယ်မြေကြီးထဲမှာမြှုပ်ထားတယ်ဆိုတော့ပေါက်ကွဲအားကအပေါ်သွားတာဆိုတော့အားကြောင့်လို့ခြေထောက်တွေပါပြက်တာတွေပါဖြစ်တာပေါ့နော
်ဟိုလက်ပြက်တဲ့အားနဲ့ရေထဲမြုပ်တဲ့အားနဲ့နှစ်မျိုးပဲရှိမှာပေါ့နော
်မမြင်မြုံမိုင်းကပေါက်ကွဲစရာတစ်ခုပဲသူက pressure နဲ့လှုပ်ထားတယ်ဒီဖိအားနဲ့ပဲအကုန်လုံးကတော့ဒါဖိအားနဲ့ပဲလှုပ်တာလက်ပြက်ပုံးကလည်းလက်ကကင်တာဖိထားဟုတ်တော့နော်လက်ဒီပြန်လှုပ်လိုက်တာနဲ့ဗျာအိုးဖောက်တယ်လို့ပဲဗျာမီးရနေပြီဖြည်းဖြည်းလိုက်သွားပြီးမှအဲ့အောက်ထဲရောက်မှပေါက်တာဆိုအဲ့အချိန်က3စက္ကန့်5စက္ကန့်လောက်ကြာတယ်အဲ့လိုပဲ
ဒီပစ္စည်းရခွဲသိပြီဆိုတော့เนาะဒီခွဲသိပြီဆိုရင်ဒုတိယလောက်ရမယ်အချက်ပေါ့เนาะဟို retreat ဆိုတာပြောပြပေးပ
ါ retreat ဆိုတာကတော့ဒီနေရာကိုเนาะလူတွေမလာအောင်ဟဲ့အောင်နေမလာကြနဲ့ဒီနေရာမလာကြနဲ့ပေါ့เนาะဒီနေရာဒီမှာဒီနေရာမှာပောက်ကွဲစရာတခုရှိရပေါ့เนาะဆိုတော့ကြတော့ဒီနေရာမှာအုပ်ချုပ်နေတဲ့သူကိုအကြောင်းကြားရမယ်ဘသူပဲအုပ်ချုပ်အုပ်ချုပ်တာဝန်ရှိတဲ့သူဒီနေရာဒီရာကိုကျွမ်းကျွမ်းကျင်လုပ်တတ်တဲ့သူတယောက်ယောက်သက်ဆိုင်ရာကိုအကြောင်းကြားရမှာပေါ့เนาะအကြောင်းကြားနေတဲ့အချိန်မှာအလံလိုဟာမျိုးအုတ်ထုတ်ဆိုအုတ်ထုတ်ဆိုချွတ်ပြီးကြတော့ထားထားခဲ့လိုက်ဘယ်နေရာမှာရှိတယ်ဆိုတော့ပြန်ပြီးကိုပြန်လာတဲ့အခါမှာသိရအောင်လို့အဲမဟုတ်ဘူးဆိုလည်းဒီဝေးဝေးမှာနေဘယ်နေရာမှာလဲဆိုတော့မှတ်ထားဘေးနားမှာလူတယောက်ရှိရဆိုရင်ဘေးနားမှာလူတယောက်ကိုသွားပြီးကြတော့အသက်ဆိုင်ရာကိုအကြောင်းကြားခိုင်းပြီးသူတို့လာလိမ့်မယ်အဲ့ဒါ report ပြောတာ
နောက်ခုစလုံးပေါ့နော်အဲ့တော့ဒုတိယ check ကတတိယ check ကလောက်တင်လာပြီပေါ့နော
်ဟုတ်ကဲ့
ဦးမျိုးစော်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ
်။သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VO ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။ပြောပြပေးမှာပ
ါ။ရက်စစ်မီတာကတွေမပေးဘဲနဲ့ဆက်လုံနေမိဖြတ်ပြစ်မယ်လို့ရက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့မီတာကအပါဝင်အခွန်အခတွေမပေးဖို့လှုပ်ရှားမှုတွေပေါ်လာကြရတယ်။အာဏာပိုင်တွေကတောက်ကြနေမှာပဲသတိပေးလိုက်တာပါ။အခုလိုမီတာကတွေပေးဖို့သတိပေးနေတဲ့အနေမှာပဲမီတာဆောင်ရတဲ့လျှက်စစ်ဌာနရုံးတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်မှုတွေရှိနေပါတယ်။လမ်းမတော်စမ်းကြောင်းနဲ့မင်္ဂလာရုံမြို့နယ်တွေမှာအသေးစားဘုံကွဲမှုတွေဖြစ်ခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။တချို့ပြန်ကိုဗစ်ရောဂါကူးစက်မှုတွေကျုံနေရတဲ့မြန်မာနိုင်ငံကိုရုရှားကကိုဗစ်ရောဂါကာကွယ်ဆေးနှစ်တန်းဒီလကစပြီးပို့ပြီးတော့မယ်လို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်ရိုင်းကပြောပါတယ်။ရုရှားနိုင်ငံထုတ် Sputnik 5ကာကွယ်ဆေးကိုကမ္ဘာ့ချမ်းမရဲ့အဖွဲ့ WHO ကသုံးဆွဲခွင့်တရားဝင်အတိမပြုသေးပေမဲ့မြန်မာရဲ့အိန္ဒိယချင်းအိန္ဒိယအပေါင်းအာရှနိုင်ငံတချို့မှာအရေးပေါ်သုံးဆွဲခွင့်တွေပြုထားပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်ဘန်ကောက်မြို့တော်နဲ့အနီးအနားဒေသ6ခုမှာညမထွက်အမိန့်ထုတ်ပြန်လိုက်ပါတယ်။ကိုဗစ်တတိယလှိုင်းဒဏ်ခံနေရတဲ့ထိုင်းနိုင်ငံမှာကူးစက်သူလူနာသစ်က9200ကျော်နဲ့သေဆုံးရသူက82ဦးရှိနေတယ်လို့အတည်ပြုတဲ့နေ့မှာပဲအခုလိုကြေညာလိုက်တာပါ။
ဒီရင်ချင်းရုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာအင်ဂျင်နီယာနဲ့ရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Deer နဲ့ Rob McLean တို့ဖြစ်ကြပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကို line no meter 32 40 51 နဲ့ line lamp meter 190တို့အနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program